America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2021ခုနှစ်စက်တင်ဘာလ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်ထုတ်လွှင့်တဲ့အစီအစဉ်တွေကိုကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်။
ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်ဆိုရလုပ်ငန်းတချို့တော့ရပ်ဆိုင်းပြရမယ့်အခြေအနေရှောင်ရှားနိုင်ဖို့အတွက်အထက်လွှတ်တော်မှာသဘောတူညီမှုမရခဲ့တဲ့အတွက်ဒီမိုကရက်အမတ်တွေနီလန်းသက်ရှာနေကြပါတယ်။ကိုဗစ်ရောဂါပိုးကူးစက်နိုင်ခြေရှိသူတွေရောဂါမကူအောင်လို့ချိုးတင်ကာကွယ်နိုင်မဲ့တောက်ဆေးတစ်မျိုးကို Pfizer ဆေးကုမ္ပဏီကစတင်ဆန်းသတ်နေပါပြီ။အရှေ့အာရှနဲ့ Pacific ဒေသမှာကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးပြန်လည်ဦးမော်လာနိုင်ရေးဟာကူးစက်မြန် Delta ကိုဗစ်ပိုးကြောင့်ထိခိုက်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူအင်္ဂါညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဖန်စီထိန်းသိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုဒီကနေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှု905ခါခွေးအပါအမှုနှမှုနေပြည်တော်ရဲ့တီးတန့်တရားရုံးမှာကြားနာစစ်ဆေးခဲ့ပါတယ
်ဒီနေ့ရုံးချိန်မှာအဲ့ဒီပြက်ခေါ်တဲ့တည်လက်ရောက်ကိုစစ်ပါတယ်တရလူနဲ့အမှုစစ်ရဲရရှိပါဒီကျွန်တော်နောက်ချင်းမှာအစုပ်ချဲခံရသူဘက်ကတက်တည်စီရင်တင်ဖို့ရုံးကပြောပါတယ်
။ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေကြီးဥက္ကမောင်စောပြပြပေးခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံမှာအခုရွှေစင်းနဲ့ဒေါ်လာဈေးအစမတန်မြင့်တက်လာနေတဲ့အခြေအနေ၊ရခိုင်ပြည်နယ်ဘက်ကကုန်စည်နှုန်းနဲ့ဆက်သုံးစီတွေဈေးနှစ်ဆမြင့်တက်လာနေတဲ့အကြောင်းနဲ့စစ်ကောင်စီရဲ့ငါးလတာအပြည့်ရကြေညာတဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်ကြီးရဲ့သဘောထားသတင်းတွေနဲ့အတူအပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတမောင်တန်းတို့ကကြေညာပေးကြပါလိမ့်မယ်ရှင
်။လုပ်ငန်းတချို့တဝက်ရပ်ဆိုင်းပြရမယ့်အခြေအနေနဲ့အစိုးရပေးစရာရှိတဲ့ငွေကြေးတွေမပေးနိုင်တော့မယ့်အခြေအနေမရအောင်ရှောင်ရှားနိုင်ရေးအထက်လွှတ်တော်မှာတင်းင်းလာနေတော့ကသဘောတူညီမှုမရခဲ့ကြပါဘူး။ဥပဒေမူကြမ်းတွေကို Republican အမတ်တွေကကန့်ကွက်မဲ့ပေးခဲ့ကြတဲ့အတွက်အောက်တိုဘာလ1ရက်မှာဆက်ပြီးအစိုးရလုပ်ငန်းတွေလက်ပတ်နိုင်ရေးနဲ့အစိုးရချင်းငွေသုံးယူဆွဲနိုင်တဲ့ပမာဏတိုးမြင့်ရေးအတွက်ဒီမိုကရက်အမတ်တွေဘက်ကနှီးလန်းရှာနေကြပါတယ်။တကယ်လို့အစိုးရကငွေချေးယူသုံးဆွဲနိုင်တဲ့ပမာဏကိုမတိုးဘူးဆိုရင်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဇန်ပိုင်းလောက်မှာပေးဆက်ရရှိတဲ့ငွေချေးတွေမပေးဆက်နိုင်တော့တဲ့အခြေအနေကိုရောက်သွားမှာဖြစ်ပါတယ်။ပြည်သူတွေထိခိုက်မဲ့လောက်ရက်တွေကို Republican အမတ်တွေလုံနေတယ်လို့အထက်လွှတ်တော်လူများစုကောင်းဆောင် Democrat အမတ် Chuck Schumer ကဆွဆွဲပါတယ
် There is no scenario in God's green earth where it should be worth risking millions of jobs, trillions in household wealth.
ပြည်သူတန်းနဲ့ချီရဲ့အလုပ်အကိုင်တွေမိသားစုတန်းထောင်ချီရဲ့ကြွယ်ဝမှုတွေလူတွေရဲ့လူမှုဖူလုံရေးစုဆောင်းမှုတွေစစ်မှုရန်ဟောင်းတွေရဲ့အကျိုးခံစားခွင့်တွေနဲ့ရင်းရလောက်တဲ့ကဘာဆိုတာမရှိဘူးလို့အထက်လွှတ်တော်လူများစုခေါင်းဆောင်အမတ်ရှူမာပြောသွားတာပါ Republican တွေဟာနောက်ထပ်စီးပွားရေးကျဆင်းအောင်လုပ်ပြီးတော့နိုင်ငံရေးအရာအတိတ်ပဲမရှိတဲ့ရေတိုးအသားရမှုအတွက်လုပ်နေကြတယ်လို့သူကပြောပါတယ်အထက်လွှတ်တော်လူနည်းစုကောင်းဆောင် Republican အမတ် Mitch McConnell ကလည်း Democrat တွေဟာ Socialist ဝါဒကိုအမြင့်တွယ်အောင်လုပ်နေတယ်လို့ခုလိုပြောပါတယ
် Democrats want to use this temporary pandemic as a Trojan horse for permanent socialism. They've all but said
ကယောဂါကယ်ဆယ်ရေးကအယာယီသဘောပဲဆောင်းတာကိုအကြောင်းပြပြီးတော့ Socialist ဝါဒအမြင့်တွယ်အောင်လို့ Democrat တွေကလုပ်နေကြပါတယ်American တန်ပေါင်းများစွာရွေးကောက်တင်မြှောက်ထားတဲ့ Republican အမတ်90ကဒါကိုကန့်ကွက်ဆန့်ကျင်သွားမှာဖြစ်တယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်အမတ် McConnell ကပြောသွားတာပါအစိုးရလုပ်ငန်းတွေလည်းပတ်နိုင်ဖို့အတုံးစိတ်က September 30ရက်နေ့မှာပြတ်လတ်တော့မှာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းအစိုးရကိုတနေ့ပြီးတနေ့လည်းပတ်နိုင်ရေးဥပဒေချမ်းကို Republican တွေကလက်ခံတယ်လို့လွှတ်တော်အမတ် Mitch McConnell ကပြောပါတယ် Democrat အမတ်တွေဘက်ကတော့အစိုးရအတုံးစိတ်နဲ့အစိုးရချေယူနိုင်တဲ့ငွေကြေးပမာဏဆိုင်ရာမူကြမ်းကိုတွဲထားဖို့လိုလားနေပါတယ်
နေပေါင်းစကြတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကနေကတောင်းကနေရဲ့ဆုံးသက်ရုပ်သိမ်းခဲ့ရတာနဲ့ပတ်သက်ပြီးထိတ်တန့်တာဝန်ရှိသူတွေဟာအမေရိကန်အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီရှေ့မှောက်မှာအမေးအမြခံကြရမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီး Lloyd Austin ပူဒက်စီဦးကြီးချုပ်များဥက္ကဋ္ဌ Mark Milley နဲ့အရှေ့လယ်ပိုင်းဗဟိုနဲ့တောင်အာရှဒေသဆိုင်ရာကုကဲရေးမှုဗိုလ်ချုပ်ကြီး Kenneth Mackenzie တို့ကအာဖဂန်နစ္စတန်မှာနောက်ဆုံးဖြစ်ပျက်ခဲ့ဖို့ကိုရှင်းပြရမှာဖြစ်တယ်လို့အကြံပေးဝါဒတံပြန်ဆက်ကြီးအနာဂတ်စီမံကိန်းကိုလည်းပုံတွင်းနေမှာဖြေကြရမှာပါ။တာလီဘန်တွေကအာဖဂန်နစ္စတန်ကိုသိမ်းပိုက်လိုက်တဲ့အချိန်မှာအမေရိကန်တပ်သားတသိန်း2000ကိုရုပ်သိမ်းခဲ့ရပုံကိုကာကွယ်ရေးဝန်ကြီးဌာနကကာကွယ်ပြောကြားခဲ့ပြီးဖြစ်ပါတယ်။ ကဘူးလေးစိတ်မှာကတောင်းကနေနဲ့ဖြစ်ခဲ့ပြီးအသေးကံဖောက်ခွဲသူရဲ့ဘုံကြောင့်အမေရိကန်စစ်သား73ယောက်နဲ့အာဖဂန်နစ္စတန်ပြည်သူ169ယောက်သေဆုံးခဲ့ရပါတယ
်။အမေရိကန်နိုင်ငံသားဝင်ကြီးအန်သနီဘလင်ကင်နဲ့စင်ကာပူနိုင်ငံသားဝင်ကြီးဖီဗီယန်ဘာလာခရစ်စနန်တို့စက်တင်ဘာ28ရက်တောက်ကြနေတော့ဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးစဉ်မှာမြန်မာနိုင်ငံရဲ့ကိစ္စကိုလည်းထွက်သွင်းဆွေးနွေးခဲ့ပါတယ်။ကိုဗစ်ကရောဂါတိုက်ဖျက်ရေးလို့အရေးကြီးတဲ့ကိစ္စရပ်တွေကိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေကြတာနဲ့အတူမြန်မာနိုင်ငံအရေးကိစ္စကိုပါဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကအခုလိုပြောပါတယ
် We spent some time as I mentioned talking about some of the regional challenges we face including in Myanmar
as well ဒေတာရင်းစိန်ခေါ်နေတဲ့အကြောင်းအရာတွေဖြစ်တဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်အာရှဒေသမှာဒီရေချောင်းသွားလာရေးဆိုင်ရာမူဝါဒတွေကိုဆက်လက်ထိန်းသိမ်းနိုင်ရေးအရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုအချိန်ယူဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကပြောကြားသွားခဲ့တာပါမြန်မာအရေးဆွေးနွေးမှုအသေးစိတ်ကိုတော့ဝင်ကြီးဘလင်ကင်ကထုတ်ဖော်ပြောသွားခြင်းမရှိပါဘူးစင်ကာပူနိုင်ငံသားဝင်ကြီးဖီဗီယန်ဘလက်ခရစ်စနန်ဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့မကြာခဏပုံမှန်လင်းလင်းဝေဖန်ပြောဆိုသူတယောက်ဖြစ်တယ်လို့မြန်မာအရေးအာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့ကြားဝင်ဆောင်ရွက်မှုတွေဟာထိရောက်မှုမရှိဘူးလို့ဝေဖန်ထားသူတယောက်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ဟာထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမော့တ်ဝီနိုင်းနဲ့လည်းစက်တင်ဘာ28ရက်နေ့ကဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတော့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကိစ္စတွေဆွေးနွေးတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Net Price ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ
်။အရှေ့အာရှနဲ့ Pacific ဒေသမှာ COVID ရောဂါကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးပြန်လည်ဥမော်လာနိုင်ရေးဟာကူးစက်များ Delta COVID ရောဂါပိုးကြောင့်ထိခိုက်နေပြီးကျိုးတည်မြင်နိုင်တဲ့အနာဂတ်မှာအခြေအနေကောင်းလာဖို့မမြင်သေးဘူးလို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်ပါတယ်။စီးပွားရေးအထူးကိစ္စလို့ကမ္ဘာ့ဘဏ်ကပြောတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်ပြီးမြန်မာနိုင်ငံရဲ့စီးပွားရေးပမာဏက18ရာခိုင်နှုန်းကျုံသွားမယ်လို့ခန့်မှန်းခဲ့ပါတယ်။အရှေ့အာရှနဲ့ Pacific ဒေသတွေမှာမြန်မာနိုင်ငံကအလုံးလက်မဲ့နှုန်းအများဆုံးဖြစ်လာတာတွေ့လာရမှာဖြစ်ပြီးမြန်မာနိုင်ငံမှာစီးရဲနွမ်းပါသူတွေပိုများလာနိုင်မယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ရတယ်ဆိုတာတန်တရားဖြစ်စရာမရှိသလိုအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေကြောင့်လုပ်ငန်းဝင်ဝင်သူတွေနည်းသွားတယ်လို့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာကမ္ဘာ့ဘဏ်ရဲ့စီးပွားရေးအကြံပေးချုပ်အာဒိတ္ယမတ်ထူးကပြောပါတယ်။ဆက်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကြက်ငွေတန်ဖိုးစံချိန်တင်လောက်အောင်ကျဆင်းနေပါတယ်။ဒီနေ့စက်တင်ဘာလ28ရက်နေ့မှာဘူဘန်ကသတ်မှတ်ထားတဲ့ဒေါ်လာငွေလဲနှုန်းကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1955ကျပ်ဖြစ်ပြီးရန်ကုန်မြို့ရဲ့ပြင်ပတရားဝင်ငွေလဲကောင်တာတွေမှာတော့အဝယ်ဈေးကဒေါ်လာကို2350ကျပ်ဖြစ်ပြီးအရောင်းဈေးက2450ပေါက်နေပါတယ်။ရွှေဈေးကတော့အခောက်ရွှေတစ်ကျပ်ကိုရန်ကုန်မှာ22သိန်း13000ကျပ်ဈေးဖြစ်နေပါတယ်။2021ခုနှစ်ဒုတိယသုံးလပတ်ကစပြီးစီးပွားရေးလုပ်ငန်းတွေအချိန်နှိမ့်လာတာတွေ့ရတယ်လို့ကမ္ဘာ့ဘဏ်ကပြောသလိုအာရှဒေသတွေစီးပွားရေးတိုးတက်မှုခန့်မှန်းချက်ကိုနိုင်ငံအများစုကလည်းကမ္ဘာ့ဘဏ်ကလျှော့ချခဲ့ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မြို့ရေးမြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ကိုဗစ်ရောဂါပိုးကူးစက်နိုင်ခြေရှိသူတွေရောဂါမကူးအောင်လို့အချို့တင်ကာကွယ်နိုင်မဲ့တောက်ဆေးတမျိုးကိုလူအများပြားနဲ့ဆန့်သတ်မှုဆောက်လုပ်နေပြီလို့ Pfizer ဆေးကုမ္ပဏီကပြောပါတယ်။ကိုဗစ်ကရောဂါကူးစက်နေသူတွေနဲ့တအိမ်ထဲနေတဲ့သူ2660နဲ့တောက်ဆေးတွေကိုဆန့်သတ်မှာဖြစ်ပါတယ်။ကိုဗစ်ကရောဂါပိုးကူးစက်ခံထားရပေမဲ့ရောဂါလက္ခဏာကြီးကြီးမားမားမပြသေးသူတွေကိုလည်း Pfizer ကုမ္ပဏီကဆေးကိုဆန့်သတ်နေပါတယ်။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်ရောဂါပိုးထပ်ဆက်မပွားခင်အခြေအနေမှာတားမြစ်နိုင်မယ်လို့ယုံကြည်ကြောင်း Pfizer ဆေးကုမ္ပဏီကျန်းမာရေးဆိုင်ရာအကြီးအကဲကကြေညာချက်ထုတ်ပြန်ပါတယ်။ COVID ကရောဂါဆိုင်ရာဗြိတိန်နိုင်ငံကသိပ္ပံပညာရှင်တွေရဲ့ဆန့်သတ်မှုတစ်ခုမှာတော့ဆက်လိတောက်သူတွေဟာ COVID ရောဂါကိုပြင်းပြင်းထန်ထန်ခံစားနိုင်ခြင်းများပြီးတော့သေဆုံးနိုင်ခြင်းပိုများတာကိုတွေ့ရှိခဲ့ပါတယ်။ UK Biobank သုတေသနလုပ်ငန်းကသိပ္ပံပညာရှင်တွေက2020ခုနှစ်ဇန်နဝါရီလကနေဩဂုတ်လအထိလေ့လာမှုမှာပါဝင်တဲ့လူပေါင်း 42,000 အပြင်ကျန်းမာရေးမှတ်တမ်းတွေ၊ COVID ကရောဂါဆေးစစ်ချက်တွေ၊ဆေးရုံအချက်အလက်တွေနဲ့သေစင်းတွေကိုလေ့လာပြီးတော့ဆက်လိတောက်ခြင်းနဲ့ COVID ကြောင့်အပြင်းထန်ဖျားနာမှုဆက်ဆက်ပုံတွေကိုလေ့လာခဲ့ကြတာပါ။လက်ရှိဆက်လိတောက်သူ80ရာခိုင်နှုန်းလောက် COVID ကြောင့်ဆေးရုံတက်ကုသရနိုင်ခြင်း ရှိနေပြီးတော့တည်ဆုံနိုင်ခြေပိုများတယ်ဆိုတဲ့လိလာတွေးဆချက်ကို Thorax ဆေးကြနယ်မှာဖော်ပြခဲ့ပါတယ်ရှင်
။ကျမိုင်မြင့်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ19886ရှိခဲ့ပြီးပိုးတွေ့သူ1630ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်းက 8.2 ရာခိုင်နှုန်းမှာတည်ဆုံသွားသူ48ဦးရှိပါတယ်။တည်ဆုံမှုရာနှုန်း 3.8 ရာခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စင်းရပိုးတွေ့သူစုစုပေါင်း 46,100 ကျော်ပေါ်ပါပြီ။တကယ်ဖြစ်နေတာတွေကတရားဝင်စင်းထက်ပိုများနိုင်စရာရှိတယ်လို့လူမှုကူညီစောင့်ရှောက်သူတွေကတော့ပြောကြပါတယ်။ဂျပန်နိုင်ငံမှာတော့ COVID ကရောဂါနဲ့ပတ်သက်တဲ့အရေးပေါ်ဆောင်ရွက်ချက်အားလုံးကိုကြာတာနှစ်နှစ်မှာတနိုင်ငံလုံးယူသိမ်းဖို့ပြင်ဆင်နေပါတယ်။ Delta မျိုးကွဲ virus က AB လမှာထိုးတက်လာပြီးကြတဲ့ကဂျပန်နိုင်ငံဟာအရေးပေါ်အခြေအနေပြဋ္ဌာန်းချက်တွေအောက်မှာနေကြရတာပါ။အဲ့ဒီပြဋ္ဌာန်းချက်တွေစာ COVID ကာကွယ်ဆေးထိုးပြီးကြောင်းခီးသွားလာခွင့်လက်မှတ်တမမှု COVID ခီးသွား passport လိုအပ်ချက်နဲ့ပို့စစ်ဆေးဖို့လိုအပ်ချက်များကိုသတ်မှတ်ချက်အသစ်ဖြစ်ပြဋ္ဌာန်းမှုရှိပါတယ်။
နိုင်ငံတော်တပင်ခံဒေါအောင်ဆန်းစုကြည်ပထမဆုံးဆွဲချက်တင်ခံရတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုကိုနေပြည်တော်ကတည်ထက်တရားရုံးမှာဒီကနေ့စတင်စစ်ဆေးပါတယ်။ဒီနေ့ကြားနာပွဲမှာပြန်ခေါ်တက်တင်နှစ်ယောက်ဖြစ်တဲ့တရလိုနဲ့အမှုစစ်ရဲအရာရှိလိုကိုစစ်ဆေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဦးခမောင်စောက VOA ကိုပြောပါတယ်။ဒေါအောင်ဆန်းစုကြည်အမှုအကြောင်းအပြည့်အစုံသတင်းဆောင်ပါကိုတော့မကြခင်မှာထုတ်လွှင့်ပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကအင်ကာနေမှာနောက်ထပ်ဒုံးကျည်တစ်စင်းစမ်းသပ်ပြစ်လွတ်လိုက်ပါတယ်။အရှိတ်ကံပင်နယ်စီကိုအဲ့ဒီလိုပြစ်လွတ်လိုက်တာကိုမြောက်ကိုရီးယားမီဒီယာတွေကဖော်ပြခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီလိုဒုံးကျည်ပြစ်ခတ်တာကိုအမေရိကန်နိုင်ငံကရှုတ်ချလိုက်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ပြောပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပေါ်အမေရိကန်ကကာကွယ်ရေးအရာဂရီကဝတ်ထားရှိတာနဲ့တပ်သမားရေးဆိုင်ရာချင်းကပ်မှုမျိုးကိုဂရီကဝတ်ရှိခဲ့တာကိုလည်းအလေးထားဆက်ဖြစ်ကြောင်းပြောကြားလိုက်ပါတယ်။မြောက်ကိုရီးယားပြစ်လွတ်တာကပယ်ထိန်တဲ့ဒုံးကျည်ဖြစ်နိုင်တယ်လို့ဂျပန်နိုင်ငံဝန်ကြီးချုပ်ယိုရှိဒါဟီဒါဆူဂါကပြောလိုက်ပါတယ်ခင်ဗျာ
။အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ဒေါအောင်ဆန်းစုကြည်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကဆွဲချက်တင်ထားတဲ့ရာဇသက်ကြီးဥပဒေပုံမှား905ခါခွေးနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှား25တို့ကိုဒီကနေ့တရားရုံးမှာကြားနာစစ်ဆေးပါတယ်။905ခါခွေးအမှုအတွက်တရပြိုင်တက်တည်အမည်စရင်ရှေ့သတင်းပတ်ထဲမှာတင်သွင်းဖို့ကိုလည်းတရားရုံးကတောင်းခံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့စစ်ကောင်စီဆွဲဆိုထားတဲ့အမှုတွေနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင်။
ပြည်ခရက်တပတ်ကြားနာချိန်မှာဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုဆိုတဲ့ရာဇသက်ကြီးဥပဒေပုံမှား905ခါခွင်နဲ့တရားရုံးကဆွဲချက်တင်ဖို့လက်ခံခဲ့ပါတယ်။ဒီကနေ့မှာအဲ့ဒီအမှုကိုနေပြည်တော်တည်တံတရားရုံးမှာဆက်လက်ကြားနာခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရှင်နေဦးခင်မောင်စောက VOA ကိုပြောပါတယ
်။ပထမတစ်ခုက905ခါခွေပေါ့နော်။နောက်တစ်ခုကတဘာဝပေး25ပထမဆုံးဆရာဇာကြီး905ခါခွေအမှုစာခေါ်ပါတယ်အဲ့ဒီအမှုကအရင်အချင်းကဆွဲချက်တင်ထားပြီးသားပြန်ခေါ်သက်တည်ကျွန်တော်တို့ဘက်ကနေပြီးတော့မှခေါ်ချင်ပါတယ်လို့လျှောက်ထားတာဖြစ်တယ်လို့ကြောင့်ဒီနေ့ရုံးချင်းမှာအဲ့ဒီပြန်ခေါ်သက်တည်နှစ်ယောက်ကိုစစ်ပါတယ်တရလိုနဲ့အမှုစစ်ရဲရာရှိပါဒီကျွန်တော်နောက်ချင်းမှာအစုပ်ဆွဲခံရသူဘက်ကသက်တည်စီရင်တင်ဖို့ရုံးကပြောပါတယ်ဟိုကတဘာဝပေးသူဒီရအမှုပေါ့အဲ့ဒီအမှုခေါ်ပါလေတိုးတော့ဒီအမှုမှာကဒီနေ့စစ်ဘုရားဟိုတက်တည်နောက်ဆုံးကြံတဲ့တက်တည်တယောက်နဲ့အမှုစီရရရှိတယောက်စီရမှာပါအဲ့တော့ဒီကြံတဲ့တက်တည်ကဒီနေ့လည်းမလာပါဘူ
းလာမယ့်အပတ်မှာပုံမှန်905ခခွေအမှုအတွက်ဒေါအောင်ဆန်းစုကြည်ဘက်ကတက်တည်နာမည်စင်းတင်တွင်ဖို့ရှင့်နေရိဘက်ကပြင်ဆင်နေပြီဆိုပေမဲ့ဘယ်နှစ်ယောက်တင်ပြမလဲဆိုတာကိုတော့ရှင့်နေရိကမပြောပါဘူးနောက်ပြီးတော့ဒေါအောင်ဆန်းစုကြည်တို့ကိုပုံမှန်905ခခွေနဲ့ဆွဲချက်တင်မှုဆုံးဖြတ်ခဲ့တဲ့တရားရုံးဆုံးဖြတ်ချက်အပေါ်အထက်တရားရုံးစီပြင်ဆင်လျှောက်ထားဖို့ရှင့်နေတွေကဆောင်ရွက်နေပါတယ်။အကောင်ဆုံးရလာမျှော်လင့်ပြီးတော့ပြင်ဆင်ချက်တင်သွားမယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ
်။ဆွဲချက်ကိုတင်ဖို့တော့ဟောရှိပါတယ်ဗျ။အဲ့ဒါတလအတွင်းတရားမှာဗျာခရိုင်ရုံးကိုတင်ရပါမှာနော်။မူအားဖြင့်ကတော့ဆွဲချက်ပြင်ဆင်မှုတက်မယ်လို့ထုတ်ထားတာ။ဘာမှပြောနေတာ။ဒါလည်းဟုတ်ကောအတီးလေးမပြောရတာလောက်ပြန်ရှိတာကိုအပြည့်လုံဝင်ထားပါပဲ
လက်ရှိဒေါအောင်ဆန်းစုကြည်အမှုတွေမှာတရလိုဖက်ကနောက်တိုးတက်သေးတွေတင်ဖို့လှုပ်ဆောင်နေရရှိပေမဲ့တရခံဖက်ကတက်သေးတင်သွင်းမှုတွေကိုတရလိုဖက်ကန့်ကွက်တာကြောင့်ဒ ပယ်ချခံရရဖြစ်နေတယ်လို့လည်းရှင်းနေတွေကပြောပါတယ်။ဒီကနေ့စစ်ဆေးတဲ့နေပြည်တော်အမှုတွေကတော့လာမယ့်အောက်တိုဘာ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာပါ။လာမယ့်အောက်တိုဘာ10ရက်နေ့မှာတော့မန္တလေးမှာဆွဲဆိုတဲ့အကတိလိုက်စားမှု၄မှုအပေါ်တောင်အောင်ဆန်းစုကြည်ကိုစပြီးတော့စစ်ဆေးတော့မှာပါ။ဒီအမှု၄မှုကိုနေပြည်တော်အထူးတရားရုံးမှာစောင့်ကြနေတိုင်းတပတ်ချာတကာဆက်ဖို့ရှင်းနေပါတယ်။တောင်အောင်ဆန်းစုကြည်အမှုရဲအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဦးတီဆွဲဆိုတဲ့အမှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3တိခငယ်အမှုကိုလည်းအပတ်စဉ်ကြာတာပတိနေ့တိုင်းစစ်ဆေးဖို့ရှိပါတယ်။အသက်86နှစ်အရွယ်တောင်အောင်ဆန်းစုကြည်ကိုစေုပ်ချုပ်ရေးကောင်စီကအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်မယ့်ဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပြီးဆွဲထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းမယ်ဆိုရင်တောင်အောင်ဆန်းစုကြည်အနေနဲ့အနှစ်90နီးပါးနှစ်ရှည်ထောင်ဒဏ်ချမှတ်ခံရနိုင်တဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်။
ဒေါန်ဆန်းစုကြည်ရဲ့အမှုကြားနာစစ်ဆေးမှုနောက်ဆုံးရသတင်းကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အခုမြန်မာနိုင်ငံမှာရွှေဈေးနဲ့အမေရိကန်ဒေါ်လာဈေးအစမတန်မြင့်တက်လာနေတဲ့အခြေအနေသတင်းတွေကိုတင်ပြပေးကြပါမယ်။ပြည်တွင်းမှာတော့ရွှေဈေးနဲ့ဒေါ်လာဈေးတွေကအခုရက်ပိုင်းအတွင်းမှာအစမတန်တက်လာနေပါဗျ။အကယ်ဒမီအခောက်ရွှေတစ်ချပ်သားကို22သိန်းကျော်အထိရှိခဲ့ပြီးတော့ဒေါ်လာဈေးကလည်းမြန်မာကျပ်ငွေ2450အထိပေါင်ဈေးရှိခဲ့ပါဗျ။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းပြည့်စုံအလေးမှာပြောပြပေးပါရှင်
။မြန်မာနိုင်ငံတော်ကယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲရွှေဈေးနဲ့ဒေါ်လာဈေးတွေကလည်းတစားထက်တစားတက်လာနေတာပါ။ဒီကနေ့အင်္ဂါနေ့အစောပိုင်းတုန်းကအကယ်ဒမီအခောက်ရွှေတစ်ကျပ်သားကိုသိန်း25,000နဲ့ဈေးဖွင့်ခဲ့ပြီးအပိတ်ဈေးကတော့22,300ဖြစ်ခဲ့ပါတယ်။ရွှေဈေးကွက်နဲ့ရောင်းသူထက်ဝယ်သူကပိုများနေပြီးဈေးကွက်လိုအပ်ချက်များလာတယ်လို့ရန်ကုန်တိုင်းရွှေလုံငန်းများအသင်းဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ်
။အရင်တော့ရောင်းတဲ့လူကရွှေတစ်ပိုင်းကိုကြိုင်ပြီးတော့သူတို့ကြိုက်တဲ့ဈေးကိုခေါ်ရောင်းတာ။ဒီနေ့ဈေးကြတော့အဲ့လိုမဟုတ်တော့ဘူး။ရောင်းတဲ့လူကဈေးခေါ်ဝယ်တာ။ဈေးခေါ်ပြီးတော့ပဲအဲ့ဒီမှာတက်သွားတာဗျ။အရင်နဲ့၅ဆလောက်မဝယ်ရပိုများလာတယ်။
ရွှေဈေးတက်လာချိန်ကစပြီးဈေးကွက်ကိုထိန်းချုပ်နိုင်မှုအတွက်ရန်ကုန်နဲ့မန္တလေးကဝယ်လိုအားများတဲ့ရွှေဆိုင်ကြီးတွေကိုလက်ထဲပစ္စည်းရှိမှအယောင်ဝယ်လုပ်ကြဖို့လုပ်ငန်းလုပ်မဲ့ပဋိပက္ခတွေကိုပဲရွှေကိုအကန့်အသတ်နဲ့ရောင်းချပေးဖို့ကိုရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေကမေတ္တာရက်ခံထားတယ်လို့သိရပါတယ်။အခုဈေးကွက်ထဲမှာရွှေဝယ်သူတွေများနေပြီးကုန်ကြမ်းတွေပြောင်းဝင်လာဖို့အတွက်စောင့်ရွက်နေတယ်လို့ဦးမျိုးမြင့်ကဆက်ပြောပါတယ်။
ဒေါ်လာရရင်ဒေါ်လာဝယ်ကြ၊ရွှေရရင်ရွှေဝယ်ကြ။အဲ့လိုလာလုပ်နေကြတယ်။ရွှေဈေးကတော့ငြိမ်အောင်တော့ကျွန်တော်တို့ထိနေပါလေ။ထိနေပဲဆိုအရင်ကလိုရွှေရရွှေသမား၊ဆိုင်သမားတိတန့်ကြီးဝယ်တာမဟုတ်ပဲနဲ့ကျွန်တော်တို့လုပ်ငန်းပေါင်းစုံကနေလာဝယ်တဲ့အတွက်ရွှေဈေးကတော့မတိမငြိမ်ဖြစ်တယ်။ဒါအပြင်တော့ကျွန်တော်တို့ဈေးကွက်မှာလိုအပ်တဲ့ရွှေကိုလည်းကျွန်တော်တို့နေရနေပြီးတော့ရွှေကုန်ရမ်းနေရအောင်အခုဆက်သွယ်ဆောင်ရွက်နေပါတယ်ဗျ
။ February 1ရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းငွေကြေးအကျပ်တဲတွေဖြစ်ပြီးဗန်အငွေထုတ်ယူမှုတွေကိုအခုထိကန့်သတ်ထားပါဗျ။အများစုကဗန်တွေကစုဆောင်းငွေတွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတန်ဖိုးခိုင်မာတယ်လို့ယုံကြည်ရတဲ့ American Dollar နဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ရွှေဈေးနဲ့ဒေါ်လာငွေလဲနှုန်းတွေအစမတန်တက်လာတာလို့လေ့လာသူတွေကယူဆပါဗျ။American Dollar ကိုအမြန်မာငွေ1955ကျပ်ဗဟိုဘဏ်ကဒီနေ့သတ်မှတ်ခဲ့ပြီးတရားဝင်ငွေလဲကောင်တာတွေမှာတော့ဒေါ်လာကိုကျပ်2450အထိဈေးပေါက်ခဲ့ပါတယ်။ဈေးကွက်ထဲမှာဒေါ်လာဈေးအစမတန်တက်လာနေလို့ရောင်းအားထက်ဝယ်အားကပိုများနေပြီးတချို့ငွေလဲကောင်တာတွေအနေနဲ့ဆက်မရောင်းတော့ပဲဈေးပိတ်ခဲ့တာတွေလည်းရှိပါတယ်
။ဝယ်ရလက်ခက်တယ်မှာဒါပေမဲ့လည်းမဝယ်နိုင်ဘူးလေအခုကနည်းနည်းချင်းလေးဝယ်နေတာမှာဒီနေ့နဲ့ဆိုလို့ချင်းအခု2500နဲ့တော့ဝယ်တော့မဝယ်ရသေးဘူးညီမအခုဝယ်ထားတဲ့ဈေးနှုန်းကအမြင့်ဆုံးဈေးနှုန်းကတော့2200ပေါ့ခုနောက်တော့ညီမလိုသေးရလိုသေးတဲ့ဟာလည်းအခုကဘယ်ဈေးနဲ့ဝယ်ရအောင်မလဲဆိုတာမသိသေးဘူးမှ2500 3000အဲ့လိုတွေကဖြစ်တယ်လို့ချင်းကတော့အဲ့လိုမျိုးစိတ်ကူးဖို့တောင်မှပြန်စဉ်းစားရမယ်တောင်ပုံပေါက်နေအဲ့လိုမျိုးဖြစ်နေမှာ
2022ခုနှစ်အစပိုင်းမှာအမေရိကန်ဒေါ်လာကိုမြန်မာငွေ1330ကျပ်ရှိခဲ့ပေမဲ့အခုစက်တင်ဘာလကုန်ပိုင်းမှာတော့2400ကျော်အထိရောက်လာပါတယ်။ငွေလဲသူတချို့ကတော့အမေရိကန်ဒေါ်လာအပြင်ရတဲ့နိုင်ငံခြားငွေတိုင်းကိုရောင်းတဲ့လောက်လဲယူတာတွေရှိတယ်လို့သိရပါတယ်။ရန်ကုန်မှာဖွင့်လင်းထားတဲ့ငွေလဲကောင်တာတစ်ခုကလည်းသူတို့အနေနဲ့လိုတဲ့လောက်မလဲပေးနိုင်လို့အရေးအတွက်ကန့်သတ်ပြီးဆောင်ရွက်ပေးနေရတယ်လို့ပြောပါတယ်။ရွှေဈေးနဲ့ဒေါ်လာဈေးအစမတန်တက်လာတာတွေကြောင့်ဆက်သုံးစီနဲ့စားသုံးစီအပေါ်ရိုက်ခတ်မှုတွေရှိနေပြီးကုန်စည်နှုန်းတက်လာတာတွေကြောင့်အခြေခံလူရန်းစားတွေအတွက်လည်းစားတောက်ရေးပို့အခက်ခဲကြုံလာရပါတယ်ရှင်။
အလိမ္မာပြပြပေးခဲ့တာဖြစ်ပါရဲ့ရှင်အခုလိုမျိုးရွှေဈေးနဲ့ဒေါ်လာဈေးတွေမြင့်တက်လာချိန်မှာပဲရခိုင်ပြည်နယ်ဘက်မှာကုန်ဈေးနှုန်းနဲ့ဆက်သုံးစီဈေးတွေနှစ်ဆမြင့်တက်လာတဲ့အကြောင်းကိုတစ်ဆက်တည်းတင်ပြချင်ပါတယ်စစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းကုန်ဈေးနှုန်းတွေတက်လာသလိုပဲဖွံ့ဖြိုးတိုးတက်မှုနောက်အကြဆုံးဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာလည်းကုန်ဈေးနှုန်းတွေနဲ့ဆက်သုံးစီဈေးတွေကနှစ်ဆလောက်အထိကိုမြင့်တက်လာနေပါတယ်အထူးသဖြင့်နိုင်ငံခြားသွင်းကုန်ဈေးနှုန်းတွေကပိုပြီးတော့မြင့်တက်လာနေတာပါဈေးနှုန်းမြင့်တက်လာတာနဲ့အမျှပြည်သူတွေအခက်တွေ့လာရနေရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဒေါ်လာဈေးတွေမြင့်တက်လာနေတာကြောင့်လောင်စာဆီဈေးနှုန်းတွေလည်းမြင့်တက်လာနေပါတယ်တစ်ဆက်တည်းဆိုသလိုပဲကုန်ဈေးနှုန်းလည်းတက်လာသလိုရခိုင်ပြည်မှာဆိုရင်ကုန်ဈေးနှုန်းရော73စီဈေးပါနှစ်ဆလောက်ထိတက်လာတယ်လို့ကုန်တယ်တွေကပြောပါတယ်73စီဈေးတွေနေ့စဉ်တက်လာပေမဲ့လည်းပြန်ကြမယ့်အနေအထားမရှိဘူးလို့ရခိုင်ပြည်နယ်73စီများအသင်းယာယီဥက္ကဋ္ဌဦးတန်းလှိုင်ကပြောပါတယ
်နံပါတ်1ကတော့ကမ္ဘာဈေးတက်ရင်စီဈေးတက်မှာပဲနံပါတ်2ကဒေါ်လာဈေးတက်ရင်စီဈေးတက်မှာပဲအဲ့ဒီနှစ်ချက်လုံးစုံလိုက်ပူပြီးတက်သွားတာပေါ့ကျွန်တော်တို့1လီတာကို1000ဝန်းကျင်လည်းရောင်းခဲ့တာပဲ1000အောက်မှာလည်းရှိခဲ့တာပေါ့အခုဆိုရင်တော့1လီတာကို1500လောက်ဖြစ်လာတယ်ပေါ့နော်1000လောက်တက်လာတဲ့သဘောလောက်ရှိနေတော့
စစ်တက်ကအာဏာမသိခင်73စီ1လီတာကို1000ဝန်းကျင်လောက်သာရှိပေမဲ့လက်ရှိမှာတော့ဒီဇယ်တကာလန်ကို6040 82 1လီတာကို1520ကျက်နဲ့ကျန်တဲ့73စီဈေးနှုန်းတွေဟာလည်း1500ကျော်ရှိတယ်။ရောင်းချတဲ့မြို့နယ်တွေပေါ်မူတည်ပြီးဈေးနှုန်းကွာခြားမှုတွေလည်းရှိနေတာပါရခိုင်ပြည်နယ်အတွက်73စီတွေကိုတိလဝါအထူးစီးပွားရေးဆောင်ကနေတင်သွင်းနေရတာဖြစ်ပြီးတော့ဒေါ်လာဈေးတွေတက်လာတာကြောင့်73စီပြက်လက်တာတွေရှိလာမှာကိုစိုးရိမ်ရတယ်လို့ရခိုင်ပြည်နယ်73စီများအသင်းယာယီဥက္ကဋ္ဌဦးတန်းလှိုင်ကပြောပါတယ
်ကျွန်တော်အကြံပြုချင်တာကတော့တိလဝါကတပြေးညီတဲ့ဈေးနဲ့ရောင်းချပေးနိုင်တော့ဟိုအလုံးကတပြေးညီတဲ့ဖြစ်သွားမှာပေါ့အဲ့ဒါနဲ့ကျွန်တော်တို့ကအဲ့ဒီကူလဲဟိုဘယ်ဈေးပဲရောင်းဆိုသတ်မှတ်ပေးလို့ကောင်းတာပေါ့နော်။ဟာဟိုဟာအဲ့ဒီဒီလဝါနေပြီးတည်ငင်ဖို့လိုတာပေါ့ဈေးကလေ
73စီဈေးနှုန်းတွေမြင့်တက်လာတာနဲ့အမျှလူသုံးကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေလည်းမြင့်တက်လာနေသလို73စီသုံးဆက်ဆက်လုပ်ငန်းတွေမှာလည်းထိခိုက်မှုတွေရှိလာနေပါတယ်။ရခိုင်ပြည်နယ်မှာပြည်မကတင်သွင်းရတဲ့စားတောက်ကုန်ပစ္စည်းတွေဟာဖေဖော်ဝါရီလနောက်ပိုင်းကစပြီးနှစ်ဆနီးပါးတက်လာတယ်လို့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးကိုအောင်အောင်ကပြောပါတယ
်ဖေဖော်ဝါရီလမှတိုင်ရှင်နဲ့ဖေဖော်ဝါရီလနောက်ပိုင်းကိုပြီးတော့ရှင်းကြမယ်ဆိုရင်တော့ဆက်ဆက်ရခိုင်မျိုးမှာတက်ပါတယ်ဆိုတော့အဆောင်ကြီးတွေဆိုရင်ဟိုအရင်ကတော့ဒီလိုတပိတ်တာကို1300 1200ဝန်းကျင်လောက်ရှိတယ်အခုဆိုရင်တော့1500လောက်ရှိတယ်အဲ့ဒီလိုဖြစ်ပါတ
ယ်ရခိုင်ပြည်နယ်ရဲ့အဓိကစားတောက်ကုန်တွေနဲ့တခြားလူသုံးကုန်ပစ္စည်းတွေကိုပြည်မဘက်ကအဓိကထားတင်သွင်းနေရတာပါနိုင်ငံတော်ဝန်73စီဈေးတွေနဲ့ဒေါ်လာဈေးတွေမြင့်တက်လာနေတာကြောင့်ရခိုင်ပြည်နယ်အတွင်းမှာဆိုရင်တခြားပြည်နယ်တွေထက်ကုန်ဈေးနှုန်းတွေပိုတက်လာတယ်လို့ကုန်တယ်တွေကပြောပါတယ်။ကုန်ဈေးနှုန်းတွေမြင့်တက်လာတာကိုရှော့ချဖို့ဆိုရင်တော့အစိုးရအနေနဲ့လည်းပြည်တွင်းထုတ်ကုန်တွေကိုရောင်းချပေးရမှာဖြစ်တယ်လို့ဒေါ်လာဈေးမြင့်တက်နေတာတွေကိုလည်းတည်ငြိမ်အောင်ထိန်းပေးသင့်တယ်လို့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးကိုအောင်အောင်ကပြောပါတယ်
။မြေမကုန်ပုံမှုကိုဟိုတည်ငြိမ်အောင်ထိန်းပေးလို့ဒီကတည်းကပြီးတော့နောက်တစ်ခုကဘာလဲဆိုတော့ပို့ကုန်ပေါ့ကျွန်တော်နိုင်ငံရဲ့ပို့ကုန်ကျွန်တော်နိုင်ငံရဲ့ပို့ကုန်ကိုနေပြီးတော့နေတော့ဟိုအကြောင်းပြရမယ်ဘာလဲဆိုတော့ပို့ကုန်မရှိဘူးလေကျွန်တော်အပြင်ကနိုင်ငံခြားကုန်ကဟောမလို့ဟိုကပို့ကုန်ကခုဆိုရင်နေစက်ပေါက်တွေကလည်းအကုန်လုံးပိတ်ကိုပြီးခေစားကြောင်းပေါ့နော်ကိုပြီးတောင်းနေပြီးတော့နေစက်ပေါက်တွေကလည်းပိတ်ထားတယ်ဒီနေ့ကကြတော့တကယ်လို့သာနေတော့ဒီလိုမျိုးသာနေပြီးတော့ကျွန်တော်တောက်လျှောက်ကြည့်နေလို့ပြီးတော့သင်ပို့မှုနေပြီးတော့အားနည်းနေနေဆိုရင်ကျွန်တော်တို့နိုင်ငံတွေကိုစီးလာမယ်ငွေကြေးအဲ့ဒါတွေကနေပြီးတော့ကျွန်တော်ကပုံပြီးတော့ရောင်းနေလာလေလေနိုင်ငံခြားငွေခိုင်မာမှုကပုံပြီးတော့ရောင်းနေလာတယ်ဖြစ်နေတယ်ဟုတ်တယ်အဲ့ဒါကြောင့်အဓိကတော့အမှားကနိုင်ငံခြားငွေတည်ငြိမ်ဖို့အတွက်လိုတယ်တည်ငြိမ်ဖို့အတွက်လည်းကျွန်တော်နိုင်ငံခြားငွေအများကြီးအထူးဝင်အောင်ဘယ်လိုလုပ်မလဲနိုင်ငံခြားငွေကျွန်တော်နိုင်ငံထိဝင်အောင်ဘယ်လိုလုပ်မလဲအဲ့ဒါတွေကပုံပြီးတော့အရေးပါမယ်လို့ကျွန်တော်မြင်တယ
်ကိုဗစ်ကူးစက်မှုကပ်ဘေးကာလမှာလုပ်ငန်းတွေရန်နာထားရတယ်လို့အလို့အကင်အခွင့်အလမ်းနည်းပါတဲ့ရခိုင်ပြည်နယ်မှာအခုလိုကုန်စည်နှုန်းတန်ကြောင့်စားဝတ်နေရေးပိုပြီးခက်ခဲလာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်မှာကုန်စည်နှုန်းနဲ့73စီဈေးတွေနှစ်ဆလောက်မြင့်တက်လာနေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီစစ်တပ်ဘက်ကနေပြီးတော့ငားလာတာအပြစ်ရက်လိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့သဘောထားကိုဆက်ပြီးတော့တင်ပြပေးကြပါမယ် မြန်မာစစ်ကောင်စီဘက်ကနေပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့စစ်ရေးလှုပ်ရှားမှုတွေကိုနောက်ထပ်5လဒီအပြစ်ရမယ်လို့ထပ်မံပြီးတော့တိုးမြင့်ကြေညာလိုက်တဲ့အပေါ်မှာ MCA အပြစ်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကကြိုဆိုလိုက်ပါတယ်။တစ်ဆက်တည်းမှာပဲ MCA အပြစ်စာချုပ်ကိုလိုက်နာဖို့လိုအပ်ကြောင်းကိုလည်းထောက်ပြလိုက်ပါတယ်။ MCA ကိုလက်မှတ်ရေးထိုးမထားတဲ့ KIA ဘက်ကတော့ထူးခြားမှုရှိမယ်လို့မမြင်ကြောင်းပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံဦးပြောပြပေးပါရှင်။
ငါလာတာအပြစ်ခတ်ရစေးကိုစစ်ကောင်စီဘက်ကဒီလ29ရက်နေ့ညစွန်းနဲ့ထုတ်ပြန်ပြီးတော့လာမယ့်အောက်တိုဘာလ1ရက်နေ့ကနေပြီးတော့2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိကျုံးဝင်မှာဖြစ်ပါတယ်။အုပ်ချုပ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာအပစီးလှုပ်ရှားမှုအလုံးကိုငါလာကြတိုးမြင့်ရစေးလိုက်တယ်လို့စစ်ကောင်စီကကြေညာသွားတာပါ။ဒီလိုကြေညာလိုက်တဲ့ပုံမှာ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ပုတ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကကြိုဆိုကြောင်းအဖွဲ့ရဲ့ဒုက္ခထခွန်မြထွန်းက VOA ကိုပြောပါတယ်
။ပြစ်ခတ်ရစေးရေးကိုကျင်ညာကြတာကကျွန်တော်တို့ကောင်းပါတယ်တိုးတော်လည်းအဲ့ဒီအပြစ်ခတ်ရစီကိုကျင်ညာကြတဲ့အခါမှာအဓိပ္ပာယ်ပြေဝလေးနဲ့ခိုးတော့လိုပါတာအကြောင်းမလို့ကျွန်တော်တို့နေနေတာတော့ဒီအပြစ်ခတ်ရစီကိုဒီစစ်ကောင်စီကနေကျင်ညာတဲ့အခါမှာချွင်းချက်မထားဘဲနဲ့ချွင်းချက်မရှိဒီလိုအပြစ်ခတ်ရစီမျိုးကိုကျင်ညာနိုင်ပိုကောင်းတယ်လို့မြင်ပါတယ
်ဒါလို့အပြစ်ခတ်ရစဲထားတဲ့ကာလမှာတနိုင်ငံလုံးပြစ်ခတ်တက်ခဲမှုရစေးသဘောတူစာချုပ် NCA ပါအချက်တွေကိုလိုက်နာဖို့လိုအပ်တဲ့အကြောင်းလည်းသူကထောက်ပြပါတယ
်ဒီ NCA မှာအဓိကပါတာတော့ရက်သားများရဲ့အကာအကွယ်ပေးခြင်းဆိုအဓိကပါပါ။အဲဒီရက်သားများကိုအကာအကွယ်ပေးခြင်းမှာကပြည်သူလူထုရဲ့အသက်အိုးကိုကြီးစင်ကိုကျွန်တော်တို့ကာကွယ်ဆောက်ရှောက်ပါမယ်လို့နှစ်ဖက်စလုံးကနေကျွန်တော်ဒီဘောတူမှာလာဖြစ်တာ။ပထမဆုံးအချက်ကတော့ဒီနေ့ကျွန်တော်တို့ပြည်သူလူထုရဲ့အသက်အိုးကိုကြီးစင်ကာကွယ်ဆောက်ရှောက်အောင်နဲ့အဒီအပြစ်ခတ်ရစေးဆိုတာကြီးညာရောမဟုတ်ပဲနဲ့ပထမဆုံးအမြင်နဲ့ကဒီနေ့ဒီလုံးမှာပေါ့နော်ဒီစစ်ကောင်စီတပ်တွေကနေပြီးတော့မှပြည်သူလူထုပေါ်မှာရေရဲစက်စက်ညီမနစ်စင်ရတယ်ပတ်စံတယ်ဆိုအမြင်ရင်းရပ်တန့်ဖို့လိုပါ
အစီအရာကျွန်တော်တို့ပြောတာဖြစ်ပါတယ်။တစ်စက်တည်းမှာပဲ PNL ထိန်းချုပ်နေမြေအတွက်မှာ NCA ချိုးဖောက်မှုတွေလည်းရှိနေတယ်လို့ခွန်မြထွန်းကပြောပါတယ
်။ဒီစစ်ကောင်စီတပ်တွေကကျွန်တော်တို့ဘုံမြတ်လက်မြောက်ရဲ့အခွင့်အရေးရဲ့ဒီအခြေပြုဒေသတွေဝင်လာတဲ့အခါမှာကျွန်တော်တို့ဘက်ကအတိအကျချင်းအကြောင်းကြားချင်းမလုပ်ဘူး။နောက်တစ်ခါဝင်ရောက်လာပြီးတော့ကျွန်တော်တို့ဘိုင်းဟန်တို့ဘမ်းမတ်တို့ရွာတွေမှာအိမ်တွေမှာတိမ်သက်စင်တာကိုဝင်နောက်ရှာဖွေတာတွေကိုလုပ်တယ်နောက်တစ်ခါခုံကြီးကြောင်းမှာပေါ့လေဗမာခုံကြီးကြောင်းမှာတို့တက်ဆွဲထားပါတယ်ဒါကြောင့် NCA ရဲ့ပြဋ္ဌာန်းချက်မှာပါဒီလိုဘာသာရေးအဆောက်အဦဒီမှာအများကြီးဒီလိုမျိုးကဒေသတွေမှာတက်ဆွဲခြင်းမရှိပါဘူ
းစစ်ကောင်စီတပ်တွေဟာဒီလ24ရက်နေ့ကကဒူးကြီးမောင်းမယ်ဒေသကိုဝင်ရောက်လာတယ်လို့သူကပြောပါတယ် NCA စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်ကပြောရေးဆိုခွင့်ရှိသူဗမူကြီးနော်ဘူးကတော့စစ်ကောင်စီရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ဘူကော်မတီကဆုံးဖြတ်တာမျိုးမရှိသေးကြောင်းပြောပါတယ်အရင်ကအပြစ်ရထုတ်ပြန်ချက်တွေအပေါ်မှာသုံးသပ်ရင်တော့တစုံတရာထူးခြားမှုရှိနိုင်လိမ့်မယ်လို့မမြင်တဲ့အကြောင်းလည်းပြောပါရယ
်ကျွန်တော်သုံးတရာဝက်အမြင်နဲ့ပြောမယ်ဆိုလို့ရှင်တော့တစ်တမထူးခြားမယ်လို့တော့ကျွန်တော်မထင်ပါဘူးအရင်ကလည်းတလမှာတစ်ချင်ထုတ်ပြန်တာထုတ်ပြန်ပြီးမှထုတ်ချစ်ခြင်းရရတော့လုံးနေတာထုတ်ချစ်ခြင်းရမလုံးရင်လည်းပဲသူတို့ကတိုက်အင်အားနေထိထားတာတူးထားတာတွေတစ်ချင်ရလို့ပို့ပြင်ဆင်ထားတာတွေကတော့ကျွန်တော်တို့မေးတမ်းတွေ့နေရဖြစ်ပါတယ်
ဒီကနေ့မှာတော့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသတွေဘက်မှာတိုက်ပွဲဖြစ်တဲ့သတင်းများရှိသေးတဲ့အကြောင်းလည်းပြောပါရယ်။တခြားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ KNU, KYIN, RCSS, ရှမ်းနဲ့ TNLA တောင်ပလောင်ဖွဲ့တွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုခြင်းမရှိပါဘူး။စစ်ကောင်စီရဲ့ကြေညာချက်ထဲမှာတော့အောက်တိုဘာလ1ရက်နေ့ကနေပြီးတော့2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိငါးလတာအပြစ်ခတ်ရစေးတာဟာလာမယ့်နှစ်မှာကြာအောင်မဲ85နှစ်မြောက်စီရင်တူပြောင်စုနေ့ကိုကျူးဆိုတာ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးကိုထိရောက်ဖို့ရည်ရွယ်တာနဲ့သာရညီနေရရှိဖို့နဲ့ညီနေလုပ်ငန်းစဉ်ကိုတိုးမြှင့်ဆောင်ရွက်ဖို့ရည်ရွယ်တာဆိုပြီးတော့ဖော်ပြထားပါတယ်။နိုင်ငံတော်ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုထိပါမှုမရှိလို့ရှင်စီးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်းထားမှာဖြစ်တဲ့အကြောင်းနဲ့အပြစ်ရထုတ်ပြန်ချက်ကို2018ခုနှစ်21ရက်နေ့ကနေပြီးတော့အကြိမ်20ထုတ်ပြန်ခဲ့ပြီးနှစ်နှစ်နဲ့9လကျော်သာရညီနေရအတွက်တည်ဆောက်ခဲ့တဲ့အကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
။စစ်တပ်ကနေ9လတာအပြစ်ရကာလတိုးမြှင့်လိုက်တဲ့ပေါ်တိုင်းရင်းသားတွေရဲ့သဘောထားကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်ပါနဲ့အင်္ဂါညစကဝိုင်းအစည်းအဝေးတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fap
PFE နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ28ရက်အင်္ဂါညရဲ့မြန်မာဘာသာထုတ်လွှင့်ချက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေတဲ့အင်္ဂါညစကဝိုင်းမတိုင်ခင်မှာတော့အရင်ဆုံး American နိုင်ငံရေးအကြောင်းကိုတင်ဆက်ပေးကြပါတယ်။ဦးသိန်းထိုက်ဦးကတင်ဆက်ပေးထားတာနားဆင်ပါရှင
်။မင်းကပြည်အောင်စုမှာကြပ်ရက်ဂျိုးဘိုက်တန်ဆိုပြတဲ့ပြည်တွင်းစီးစင်နေပေါ်လွှတ်တော်ဘလောက်ထိထောက်ခံတယ်လဲအဓိကစမ်းသပ်မဲ့သတင်းပတ်ဖြစ်နေပါလေ။လမ်းတွေတံတားတွေနဲ့တခြားစီမံချက်တွေပေါ်ပါတီနဲ့စလုံးဆိုပြတဲ့အခြေခံစောက်မွမ်းမံရေးဥပဒေချမ်းကိုကြာသပတေးနေ့မဲခွဲကိုညှိနှိုင်းနေပါလေ။ဒီမိုကရက်ပါတီအတွင်းတိုးတက်တဲ့အမြင်ရှိသူတွေကတော့ကြပ်ရက်ဘိုက်တန်ဆိုပြတဲ့ပုံမကောင်းမောင်ပြန်လည်တည်ဆောက်မယ်ဆိုတဲ့ဒေါ်လာ 3.5 ထရီလီယံသုံးဆွဲရေးလူမှု30ဥပဒေချမ်းကိုပါမဲခွဲကိုတောင်းဆိုနေပါတဲ့3.5ထရီလီယံသုံးဆွဲဥပဒေချမ်းကိုမစင်စားဘူးဆိုရင်ဒေါ်လာ1ထရီလီယံသုံးဆွဲဥပဒေချမ်းကိုလည်းမဲမခွဲတင်မှုဆိုပြီးပြောဆိုနေကြတာပါဒါပေမဲ့လည်း30နဲတဲ့ဥပဒေချမ်းကိုပထမမဲခွဲမဲ့ပုံရှိပြီးပို့ပြီးတော့သုံးဖို့လိုတဲ့ဥပဒေချမ်းမှာဘာတွေလျှော့ချမလဲအသုံးစိတ်ကိစ္စကိုဆက်ပြီးတော့ညှိနှိုင်းနေကြပါလေအောက်လတော်ဥက္ကဋ္ဌနန်စီပလိုစီက ABC ရုပ်သံကိုခုလိုပြောပါတယ်
But this isn't about moderates versus progressives.
ဒီကိစ္စကတဘောရာမတင်းမာသူတွေနဲ့ progressive တွေကြားအငင်းပွားရမယ်ပဋိပက္ခမဟုတ်ပါဘူး။အားလုံးကိုကြည့်ရင်ကျမတို့လွှတ်တော်အဖွဲ့အစည်းတစ်ခုလုံးတချို့ကလွဲလို့အများစုကဂျိုးဘိုင်ဒန်ရဲ့မျှော်မှန်းချက်တွေကိုလက်ခံကြပါတယ်။ကျမတို့ဒီဥပဒေကြမ်းကိုအတည်ပြုပါမယ်။ရှေ့ကိုဆက်သွားနိုင်အောင်ဒီသတင်းပတ်ထဲမှာလုပ်ပါမယ်
။ဒါပေမဲ့လည်းတခြားကိစ္စတစ်ခုကတော့အော်တိုဘာလလေမှာအမေရိကန်ဆိုးရ3စိတ်ပြတ်တော့မယ်အရေးကျေးဆိုင်နေရတယ်ဆိုပြီးသတင်းတွေထွက်လာပါတယ်အစိုးရချင်းငွေရယူနိုင်တဲ့အကန့်အသတ်ကိုလွှတ်တော်ကထိုးပေးရပါလိမ့်မယ်ဒါမှအစိုးရတည်ပြုထားတဲ့စီရေးလူမှုဖွံ့ဖြိုးရေးကိစ္စတွေအပါအဝင်သုံးရမယ့်ကိစ္စတွေတော်တော်များများငွေချေးယူသုံးဆွဲနိုင်မှာပါပြီးခဲ့တဲ့သတင်းပတ်ထဲကပဲလူနည်းစု Republican ခေါင်းဆောင် Mitch McConnell ကအစိုးရငွေချေးယူသုံးဆွဲနိုင်တဲ့ပမာဏထပ်တိုးဖို့ရေးမှာဒီမိုကရက်တစ်ကို Republican တွေကမကူညီနိုင်ဘူးဆိုပြီးပြောဆိုနေပါတယ်ဒေါ်လာ3ထရီလီယံကျော်သုံးဆွဲမဲ့ဥပဒေချမ်းကိုတောင်းမှ Republican တွေသဘောမတူတဲ့ကြားကုဘသာတီပြူကိုစဉ်းစားနေချိန်မှာအစိုးရ3စိတ်ကိစ္စလဲကုဘသာဆက်ပြီးလှုပ်တင်တယ်လို့တောင်းမှ Mitch McConnell ကဝေဖန်ပြောခဲ့တာပ
ါ Don't play Russian roulette with our economy Step up
ဒီတောင်းထည့်ပြီးကန်စိုးကန်ကောင်းမောင်းခလုတ်ဆွဲကစားတဲ့အန်ဒီအကြီးတဲ့ရုရှားရူလက်ကစားနည်းတစ်မျိုးနဲ့ကျွန်တော်တို့စီးပွားရေးကိုမကစားစေချင်ပါဘူး။တစ်နှစ်ပတ်လုံးတောက်လျှောက်စီစဉ်ခဲ့တဲ့လိုအပ်တဲ့အသုံးစရိတ်တွေကာမိအောင်အစိုးရရဲ့ငွေချေးယူနိုင်တဲ့ပမာဏကိုထပ်တိုးမြင့်နိုင်အောင်ဆက်လုပ်ရပါလိမ့်မယ်
။တကယ်လို့လွတ်တော်ကသာအသုံးစရိတ်ဥပဒေချမ်းကိုဒီတစ်ပတ်တည်းအတည်ပြုမပေးဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းအားဖြင့်ရပ်ဆိုင်သွားနိုင်ပါလေ။အထက်လွတ်တော်ကတော့အောက်လွတ်တော်ရဲ့တည်ပြုချက်နဲ့အစိုးရငွေချေးသုံးဆွဲနိုင်တဲ့ပမာဏကိုတို့ပေးမဲ့ဥပဒေချမ်းအတည်ပြုပေးဖို့စဉ်းစားနေပါတယ်ဒီလိုအတည်ပြုမဲ့အစိုးရ3စိတ်တွေထဲမှာတဘောဝဘေးရန်တွေရင်ဆိုင်ရတဲ့သူတွေကိုကူညီထောက်ပံ့ရေးနဲ့အာဖဂန်ဒုက္ခသည်တွေကိုကူညီရေးကိစ္စတွေပေါ်ပေါ်လာပါတယ
်ဦးသိန်းထိုက်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံတကာကကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာ NUG ကိုကိုယ်စားပြုပြီးတော့တရားဝင်တွေ့ဆုံဆွေးနွေးခွင့်လမ်းကြောင်းတစ်ခုရသွားတယ်လို့ပြောကြပါဗျ။သူတို့ရဲ့အဓိကတာဝန်တွေကဘာတွေပါလဲ။အခုလက်ရှိမှာဘာတွေလှုပ်ဆောင်နေကြပြီးတော့အခက်အခဲတွေကရောဘာတွေရှိနေပါသလဲ။စတာတွေနဲ့ပတ်သက်ပြီး United Kingdom ဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာတက်ကိုကိုတောင်ကိုရီးယားဆိုင်ရာ NUG ကိုယ်စားလှယ်ဦးရန်နိုင်ထွန်းတို့ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါဗျ
။ဒေါက်တာတက်ကိုကိုကိုရန်နိုင်ထွန်းအခုလို VOE ဆွေးနွေးခန်းအစီအစဉ်မှာချိန်ယူပြီးတော့ပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဆိုတော့ပထမဆုံးကျွန်တော်ဒေါက်တာတက်ကူကိုနဲ့စားလိုက်ပါမယ်ဒေါက်တာတက်ကူကအီ UK နဲ့အိုင်ယာလန်ပေါ့နော်ကျွန်တော်တို့အင်္ဂလန်လို့ပြောမလား UK လို့ပြောမလားဟိုဒေါက်တာတက်ကူကပို့တိပါမယ်ဒီအင်္ဂလန်ဘက်ကအင်္ဂလန်ဘက်မှာ ဂျာကာလာမြို့သားညွေဆူရဲ့ NUG ရဲ့ကုသလေအနေနဲ့လုပ်နေတယ်လို့ကျွန်တော်သိထားပါတယ်။ကိုရီးယားနိုင်ငံကတော့တောင်ကိုရီးယားမှာလို့ကျွန်တော်သိထားပါတယ်။ဆိုတော့ဒေါ်တော်သက်ကူကအဲ့ဒီမှာဒေါ်တော်သက်ကူကအနေနဲ့ကဒီဘယ်လိုအတိမတ်ပြုမှုမျိုးကိုရထားပါလဲခင်ဗျ။ဟ
ုတ်ကဲ့ခုနကျွန်တော်မေကွန်းလေးကိုပြန်ဖြေလို့ရှိရင်အင်္ဂလန်ဆိုတာကတိုင်းဟိုပါပေါ့နော် state တစ်ခုလိုမျိုးပေါ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အင်္ဂလန်နဲ့တူတူဘာရှိလဲဆိုရင် Northern Ireland ရဲ့ Wales ရဲ့ Scotland ရဲ့ဆိုပြီးရှိပါတယ်။အဲ့ဒါကိုစုပေါင်းပြီး United Kingdom of Great Britain and Northern Ireland လို့ခေါ်ပါတယ်။ပြောနောက်တစ်ခုကတောင်ပိုင်းအိုင်ယာလန်ဆို Republic of Ireland တိသက်လွတ်လပ်တဲ့နိုင်ငံမှာအဲ့တော့အခုလောလောဆယ်တော့ကျွန်တော်တို့ခံထားတာ United Kingdom of Great Britain and Northern Ireland ကိုခံထားပါရတယ်။ကျွန်တော်တို့ဟိုအိုင်ယာလန်ကိုတော့ကျွန်တော်တို့ကအများအားအိုင်ယာလန်ဆိုတာအများအား UK လက်အောက်ခံမဟုတ်တော့ညာလဲ UK နဲ့တော်တော်လေးနီးကပ်တဲ့အတိုင်းကြီးဖြစ်တဲ့အတွက်အဆင်အလာရတော့ပေါ့နော်အရင်ကတအမတ်ကြီးနေဆိုရင်တော့အဲ့လိုပဲတွဲခံပါတယ်အဲ့တော့အခုတော့ကျွန်တော်တို့တော့ Ireland ဘက်ကိုတာဝန်ပေးထားခြင်းမရှိပါဘူ
းဟုတ်ပါပြီ
ပေါ့နော်ပြီးတော့ဟုတ်ကဲ့ Northern Ireland အတွက်ပါပါတယ်ကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းလည်းပြင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ပေါ့နော်အခုကျွန်တော်တို့ခန့်တာ2ယောက်ဖြစ်ပါတယ်အကိုကြီးဥမ္မာမောင်အောင်နဲ့ကျွန်တော်လည်း2ယောက်ဖြစ်ပါတယ်ဘာလို့2ယောက်ခန့်ထားလဲဆိုတော့ကျွန်တော်တို့ဒီမှာလှုပ်ဖို့ဟာတွေတော်တော်များရတယ်ပေါ့နော်ပြီးဒီမှာ community တွေကလည်းအများကြီးရှိတယ်ဟိုကချင်ကရားကရင်ချင်းမွန်ရခိုင်ရှမ်းပေါ့နော်ဥမ္မာရောပါပါတယ်ပြီးလို့ရှိရင်ဟိုလာတဲ့လူတွေကလည်းအမျိုးမျိုးပေါ့နော်အလွာအသေးသေးကအမျိုးမျိုးရှိတယ်ပြီးလို့ရှိရင်ရိုဟင်ဂျာတွေလည်းရှိတယ်မြန်မာမွတ်စလင်တွေလည်းရှိတယ်အဲ့ဒါတွေနဲ့အားလုံးကျွန်တော်တို့ချိတ်ဆက်ပြီးတော့အားလုံးလှုပ်ဆောင်မှာဖြစ်ပါတယ်အဓိကတော့ကျွန်တော်တို့ NUG ရဲ့ဟိုပါပေါ့နော်ဒီကိုယ်စားလှယ်အနေနဲ့ကတော့အင်္ဂလိပ်ဟို UK အစိုးရနဲ့ကျွန်တော်တို့တိုက်ရိုက်ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ
်ဆိုတော့ဟုတ်ကဲ့တော်တော်တက်ကူကူကို UK အစိုးရကဘယ်လိုအသိမှတ်ပြုထားလဲဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီNUG ကသူတို့ခန့်တဲ့အကြောင်းလမ်းပြီးအကြောင်းကြားပါတယ်ကျွန်တော်တို့ကလည်းအကြောင်းကြားပါတယ်ကျွန်တော်တို့ခန့်တဲ့အကြောင်းအခုသူကျွန်တော်တို့ကတော့ပြန်ပြီးသူတို့ကဟိုပါပေါ့နော်ဟိုအကြောင်းကြားစာရပါပြီသူတို့ဟိုလက်ခံတဲ့အကြောင်းပေါ့နော်ဒါပေမဲ့ဟိုလိုမျိုးကြီး UK ဆိုရတော့အမှန်တိုင်းပြောရရင်သူတို့ကဟိုအခုလောလောဆယ်မှာတော့ NUG ဆိုရတော့လုံးဝအတိမတ်ပြုတယ်လို့မကြေညာပါဘူးသူကနောက်လာမယ့်အစိုးရအနေနဲ့ပဲသူတို့တတ်မှတ်ထားတဲ့သဘောရှိပါတယ်ပြီးလို့ရှိရင်ပူပေါင်းဆောင်ရွက်မယ်ပေါ်မြန်မာပြည်ဒီမိုကရေစီအရေးအတွက်ပေါ့အခုလောလောဆယ်သူတို့ပြောပါတယ်ရန်ကုန်မှာထားတဲ့တိုင်ယုံကတဲ့တိုင်းပြည်အနေနဲ့ထားတာပါအစိုးရအနေနဲ့ထားတာမဟုတ်ပါဘူးလေရန်ကုန်မှာတိုင်ယုံထားခြင်းအဖြစ်စကားစာကိုအတိမတ်ပြုတာမဟုတ်ပါဘူးလို့သူတို့ပြောထားပါတယ
်ဟုတ်ကဲ့
ခုလေကျွန်တော်တို့ ਨੇ ဆက်သွယ်ရပါပြီကျွန်တော်တို့လက်ခံရရှိသူတို့ကျွန်တော်တို့ကိုခန့်တာကိုလက်ခံရရှိကြအောင်ရှေ့ဆက်ပြီးတော့သူတို့ ਨੇ တွေးဆဆွေးနွေးဖို့ရှိကြအောင်ကျွန်တော်တို့အကြောင်းပြကြပါ
ဩဟုတ်ပြီကျောက်ကိုရနိုင်ထွန်းရဲ့တောင်ကိုရီးယားမှာရောကိုရနိုင်ထွန်းကဘယ်လိုမျိုးတိမှတ်ပြမှုရထားပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကိုဒီကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ကျွန်တော်ကိုမြို့သားညီလေးဆိုရဲ့နိုင်ငံရေးဝန်ကြီးကိုရီးယားကနေပြီးတော့ခန့်အပ်တော့ကျွန်တော်ရရှိပြီးတဲ့အချိန်မှာကိုရီးယားသမ္မတတင်ပြတော်နဲ့ကိုရီးယားနိုင်ငံရဲ့ဌာနကိုကျွန်တော်ရဲ့ခန့်အပ်တော့ကိုကျွန်တော်လှမ်းပြီးတော့အကြောင်းကြားခဲ့ပါတယ်အီးမေးလ်နဲ့ပို့လို့ခုနဲ့လည်းပြေပို့ခဲ့ပါတယ်ပြေပို့ခဲ့ပြီးတော့ရက်သက်သက်ပတ်အပတ်လောက်လေးကြာလိုက်ကြတော့ကျွန်တော်ကိုကိုရီးယားနိုင်ငံရဲ့လွှတ်တော်နိုင်ငံရေးရာကော်မတီရဲ့ဥက္ကဋ္ဌအနေနဲ့ကျွန်တော်ခေါ်တွေ့ပါတယ်။ခေါ်တွေ့တဲ့အချိန်မှာကျွန်တော်ရဲ့ခန့်အလောက်ကိုသူကလက်ခံရရှိယူပါတယ်။ယူပြီးတော့ကျွန်တော်တို့ UNG အစိုးရကိုကိုရီးယားအစိုးရအနေနဲ့ဒီအတူတူကဒီမြန်မာဒီမိုကရေစီရေးအတွက်လက်တွဲပြီးတော့လှုပ်ဆောင်သွားပါမယ်လို့လည်းတရားဝင်ကြေညာပြီးသားဖြစ်ပါတယ်။မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးတော့အစွမ်းကုန်ကူညီသွားမယ်။မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးတူမျိုးအင်ဂျီဆိုအပါဝင်ကိုရီးယားဆိုအနေနဲ့အင်တိုက်အားတိုင်းနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကျွန်တော်တို့ကခရီးစကားပြောကြားခဲ့ပါတယ်
။ဟုတ်ဆိုတော့ကျွန်တော်အခုဒေါက်တာသက်ကိုကိုနဲ့ကိုရီးယားနိုင်ငံရှင်းပြတော့ကျွန်တော်နားလည်တာကဟလာ NUG ကနေပြီးတော့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကို NUG ရဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်ပြခန့်အကြောင်းဒီမှတ်ပြလာထုတ်ပေးလိုက်တယ်။အဲ့ဒါကိုသူတို့သက်ဆိုင်ရာနိုင်ငံတွေလွှတ်တော်တွေစီကိုသက်ဆိုင်ရာပုဂ္ဂိုလ်တွေကနေပြီးတော့ပို့လိုက်တယ်။ပို့လိုက်တဲ့အချိန်မှာသူတို့စီကနေပြီးတော့အခုလိုအကြောင်းပြန်ကြားချက်တွေပြန်လာတာပေါ့နော်
။ဟုတ်ပါတယ်။
ဆိုတော့ဒေါက်တာသက်ကိုကိုအခုလိုမျိုးဟလာဒီခုနလိုဟို UK နောက်ပိုင်းအိုင်ယာလန်ကိုယ်စားလှယ်အဖြစ် NUG ကိုယ်စားလှယ်အဖြစ်အတိမတ်ပြုပြီးတော့လှုပ်ခွင့်ရတာကဒေါ်တာသက်ကူကိုတို့အခုလှုပ်ဆောင်နေတဲ့လှုပ်ရှားမှုเนาะဒေါ်လာရေးလို့ပြောကြတယ်လှုပ်ရှားမှုအတွေ့ဘယ်လိုမျိုးအထောက်အကူပြုတယ်လို့မြင်ပါတယ်ခင်ဗျဟ
ုတ်ကဲ့အရင်ကောက်တဲ့မိကောမှာအဲ့ဒါဘယ်လိုလဲဆိုအရင်တော့ကတော့ကျွန်တော်တို့တွေကမြန်မာ community ပေါ့နော်ဒီတိုင်းပြည်မှာရောက်နေတော့မြန်မာတိုင်းရင်းသားတွေစုဖွဲ့ထားတော့မြန်မာလူမျိုးဟိုမြန်မာပြည်ပွားတွေစုဖွဲ့ထားတော့အဖွဲ့အစည်းတွေနေအနေနဲ့ပဲကျွန်တော်တို့ကဟိုပြည်သူလူထုတရက်အနေနဲ့ပဲကျွန်တော်တို့ British အစိုးရကိုဟိုပါဟိုပါပေါ့နော်ဟိုတွန်းအားပေးတာတို့เนาะအကြောင်းကြားတာတို့တက်ဆိုင်ရာပါလီမန်အမတ်တွေကိုအကြောင်းကြားတာတို့အဲ့လိုလုပ်ခွင့်ရခဲ့ပါတယ်ဒါပေမဲ့လည်းအဲ့လိုလုပ်တာကြတော့ပြည်သူတယောက်အနေနဲ့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့က position လေးတစ်ခုရပါတယ်ပေါ့
ဟုတ်ကဲ့
ဓာတ်မှုပေါ့ချောင်းမရတာပါအဲ့ဒါလေးရှိတော့ကျွန်တော်တို့ပြောတာဒီ NUG ရဲ့ voice ဖြစ်တယ်ဆိုတာကိုသူ recognize လို့ရပါတယ် channel တစ်ခုပေါ့ကျွန်တော်တို့ဒီဟိုတရားဝင်ကျွန်တော်တို့သူတို့နဲ့တွေ့ဆုံဆွေးနွေးခွင့်ရတဲ့ chance ကို NUG ကရရှိပါတယ
်ဟုတ်ကဲ့ခင်ဗျကိုရနထွန်းရောဒီပုံမှာဘယ်လိုမြင်တယ်လဲဘယ်လိုအထောက်အကူဖြစ်စီတယ်လို့မြင်ပါတယ်လေ
ဟုတ်ကဲ့အရင်တော့တော့ဒီဟာကြီးဆော့ဆရာဒေါက်တာတက်ကူကပြောခဲ့လို့ပဲကျွန်တော်တို့ကကိုရီးယားနိုင်ငံမှာရှိတဲ့မြန်မာ activity ပေါ့ဗျာမြန်မာဒီမူစီကြီးအတွက်တက်ကြွလှူရှားတဲ့သူတွေအနေနဲ့ကျွန်တော်တို့ကဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်ခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့ရဲ့နိုင်ငံခြားဝန်ကြီးနာနေပြီးတော့ NUG ရဲ့ကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်အဖြစ်ခန့်လိုက်တဲ့အချက်အတွက်ကြောင့်ကိုကျွန်တော်တို့ကကျွန်တော်တို့ဒီမူစီရေးအတွက်ကျွန်တော်တို့ NUG အစိုးရအတွက်ကျွန်တော်တို့လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်ဒီကိုရီးယားနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့မြန်မာအစိုးရဖြစ်တဲ့ NUG ရဲ့ကြားထဲမှာကျွန်တော်တို့ကပေါင်းမှုစရာတစ်ခုတစ်ခုဖြစ်သွားပါတယ်။ရင်းရတဲ့ဆိုင်ကျွန်တော်တို့ကအစိုးရကိုစားပြောရေးဆိုခွင့်ရှိတဲ့ပုံပုံဖြစ်သွားတဲ့အတွက်ကြောင့်မလို့ရင်းရတဲ့ဆိုင်ကျွန်တော်တို့ရဲ့စကားတွေကျွန်တော်တို့ရဲ့ပြောစကားတွေကကိုရီးယားအစိုးရကြားထဲမှာဟလာကိုရီးယားနိုင်ငံတော်အကြီးအကဲတွေနဲ့ကိုရီးယားလွှတ်တော်အတိုင်းဝန်ကြားထဲမှာကျွန်တော်တို့ကထဲထဲဝင်ဝင်နဲ့ကျွန်တော်တို့ဖြည်းဖြည်းချင်းချင်းပို့ပြီးတော့ပြောဆိုနိုင်တဲ့အခြေအနေကိုရရှိသွားပါတယ
်။ဟုတ်ဆိုတော့ငကိုလုံးကဆိုရင်တော့ဟလာသက်ဆိုင်ရာနိုင်ငံတွေမှာကိုယ်စားလှယ်လူမျိုးမရှိတဲ့အခါကျတော့ဒီကဟလာအစိုးရပဲဖြစ်ဖြစ်လွတ်တော်ပဲဖြစ်ဖြစ်တခြားဟလာပံ့ပိုးမဲ့သူတွေပဲဖြစ်ဖြစ်ဆက်သွယ်တဲ့အခါမှာတိုက်ရိုက်ဆက်သွယ်ဖို့အတွက်အချိန်ယူရမယ်နှောင့်တိကြံကြံအခုတော့ဒီလိုမျိုးကိုယ်စားလှယ်ရှိလာတဲ့ယုံရှိလာတဲ့ကိုရန်နေခွန်းတို့ဆိုရင်ကျွန်တော်တွေ့တာယုံဖွဲ့တွေပါနေပါရှိတယ်။ဆိုတော့တော်တော်သက်ကိုကိုလည်းလူမျိုးရှိမယ်လို့ကျွန်တော်ခံမှန်းပါတယ်ဆိုတော့အဲ့ဒါကပို့ပြီးတော့ဆက်သွယ်ရေးလမ်းကြောင်းလုပ်ငန်းလမ်းကြောင်းမှာပို့ပြီးတော့မြန်ဆန်တွက်လက်ချောမှုလာမယ်တဘောလို့အဲ့လိုနားလည်ရမှာပေါ့နော်
။အမှန်ပါခင်ဗျာ
။ဟုတ်ဆိုတော့တော်တော်သက်ကိုအဓိကလုပ်ငန်းတာဝန်တွေအနေနဲ့ဘာတွေရှိပါသလဲ။
ဒီကလုပ်ငန်းတာဝန်တွေရပါတော့မြန်မာပြည်သူတွေရဲ့အတန်နဲ့ NUG ရဲ့ policy တွေအတန်တွေကိုကျွန်တော်တို့ကနေပြီးတော့ UK အစိုးရနဲ့ UK ပါလီမန်ကိုဟိုပေါ့နော်ပို့တဲ့ messenger တွေဖြစ်ပါတယ်ပြီးလို့ရှိရင်နောက်တာဝန်တစ်ခုကတော့ဒီတိုင်းပြည်မှာရောက်ရှိနေတော့ပြည်ထောင်စုဘွားမြန်မာတိုင်းရင်းသားအားလုံးလူမျိုးမျိုးဘာသာမျိုးတွေကျွန်တော်တို့စီလုံးမှုကိုရရှိပြီးတော့အဲဒီစီလုံးမှုကနေပြီးတော့ NUG ကိုထောက်ပံ့တော့လူအားငွေအားအကြံဉာဏ်အားတွေအလုံးရရှိပြီးတော့ကျွန်တော်တို့အင်္ဂလိပ်ဟိုဒီ UK အစိုးရအပေါ့နော်ကျွန်တော်တို့သူတို့ရဲ့ voice တွေကိုပါထည့်သွင်းပြီးတော့ပေါ်ပြလို့ရပါတယ်ပြီးလို့ရှိရင်ပေါ့နော်စီအဓိကပေါ့ကျွန်တော်တို့အားလုံးဒီမှာ United ဖြစ်အောင်ကျွန်တော်တို့ကစီလုံးစီယုံဖို့တာဝန်လည်းပါပါတယ်ကျွန်တော်တို့အဲ့တော့ကြတော့ပေါ့နော်ခြုံငုံပြောလိုက်ရရင်ပေါ့ဒါတော်လန်ရေးအတွက်အင်အားစုကြီးတစ်ခုစုစည်းတဲ့သဘောလည်းဖြစ်ပါတယ
်ကိုရီးယားနိုင်ငံရောကိုရီးယားနိုင်ငံဘက်မှာအဓိကလုပ်ငန်းတာဝန်တွေကတော့ဒေါက်တာတက်ကုတ်ကိုပြောတာရပြင်တခြားဘာတွေများရှိပါသေးလဲ
โอเคถัดตัวไปครับเนี่ยเราณีเนี่ยก็เรียนได้สายเองอกุเฉยมาဆိုလို့ရှိရင်တော့ UNG အစိုးရရဲ့မူဝါဒတွေနဲ့ကျွန်တော်တို့ရဲ့ငွေကြေးဝန်ကြီးရဲ့လမ်းညွှန်ချက်တွေကိုကျွန်တော်တို့ကအခြေခံပြီးတော့ကိုရီးယားနိုင်ငံတော့အစိုးရနဲ့ကျွန်တော်တို့ကိုယ်စားလှယ်ရေးကြားထဲမှာပြန်လည်ဆက်ဆံမှုတွေကျွန်တော်ပြုလုပ်ရမယ်ကျွန်တော်တို့အစိုးရဘက်ကနေပြီးတော့ချမှတ်တဲ့လမ်းစဉ်တွေမူဝါဒတွေထုတ်ပြန်ကြေညာချက်တွေကိုကျွန်တော်တို့ကဒီကိုရီးယားအစိုးရအတိုင်းအဝန်ကိုကျွန်တော်ဖြန့်ပြူရမယ်ပြီးတော့မြန်မာနိုင်ငံအပြင်မှာလက်ရှိဖြစ်ပျက်နေတဲ့ပကတိအခြေအနေတွေကိုကိုရီးယားအစိုးရနဲ့ကိုရီးယားပြည်သူတွေအားလုံးသိရှိဖို့အတွက်ကျွန်တော်တို့ကပြန်လည်ပြီးတော့ဖြန့်ပြူရမယ်အသိပေးရမယ်ဆိုတဲ့တောင်းဝန်တွေကျွန်တော်တို့မှာရှိလာပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနောက်ထပ်တစ်ခုဖြည့်ပေးလိုက်ချင်တာကဟလာဒီနိုင်ငံတကာမှာရောက်နေကြတဲ့မြန်မာတစ်ထိုင်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိကိုမြန်မာနိုင်ငံသားဖြစ်နေသေးသူတွေရှိမယ်ဟလာဒီလူတွေထဲမှာတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အားပေးထောက်ခံတာဝမ်းရံတာဒါတွေကအခိုင်အမာရှိနေတဲ့ပုံစံမျိုးအားကျွမ်းမှန်တဲ့လုပ်ကြတဲ့ပုံစံမျိုးကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်တခုသိချင်တာကဒေါက်တာတက်ကူကိုအရင်ပြေးပေးပါမြန်မာနိုင်ငံသားတွေမဟုတ်ဖဲနဲ့အခုဆိုရင်ဒေါက်တာတက်ကူကိုလို့ရှိနေတဲ့အင်္ဂလန်ပေါ့နော်အင်္ဂလန်မဲဆိုကြပါစို့အဲ့ဒီမှာရှိနေတဲ့အဲ့ဒီနိုင်ငံသားတွေနိုင်ငံသားတွေကမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်သိပါတယ်ဘယ်လိုမျိုးပံ့ပိုးတာတွေရှိပါလဲ
ကျွန်တော်တို့အားလုံးကတော့ပေါ့နော်ဒီ UK ရောက်တဲ့ပြည်တော်စုဘွားတိုင်းရင်းသားအားလုံးကတော့အားလုံးဒီတန်တမန်နေကြည့်ပါပဲဘယ်လိုလဲဆိုကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်နေတဲ့ဟာတွေအားလုံးကိုဒီကမီဒီယာတွေပြီးလို့ရှိရင်ဒီကဒီမှာရှိတော့ကိုယ်နဲ့နီးဆိုင်ရာအတိုင်းဝိုင်းပေါ့နော်ဒီဟိုဗမာမဟုတ်မြန်မာမဟုတ်တော့ဒီနိုင်ငံဒေသခံတွေအားလုံးရှင်းပြပါတယ်ရှင်းပြပြီးလို့ရှိရင်အမှန်တရားတွေအကုန်လုံး facts တွေပေါ့ကျွန်တော်တို့ပြောပြရပါတယ်ပြောပြပြီးကျွန်တော်တို့အားလုံးကိုဒီ UK ရော UK မှာရှိတဲ့ UK နိုင်ငံသားတွေကလည်း ကျွန်တော်တို့ကိုတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်အောင်ဖက်ဒရယ်ယူနီယံကိုပြန်လည်ထိအောင်ထူထောင်နိုင်အောင်ထောက်ခံဖို့စီရင်ရပါတယ်အဲ့တော့ကျတော့နှစ်မျိုးစီရင်နေပေါ့နော်သူတို့ဒါရိုက်လည်းစီရင်တာရှိသလိုပြီးလို့ရှိရင်နောက်တစ်ခုကဒီပါလီမန်နာ30တော့ local MP 30ပြီးလို့ရှိရင်ဆိုရ30လည်းသွားပါတယ်ပြည်မီဒီယာ30လည်းသွားပါတယ်အဓိကကတော့လေကိုရီးယားနိုင်ငံတို့ကိုရီးယားနဲ့မတူတာကတော့အင်္ဂလိပ်တွေကဒီအင်္ဂလိပ်တွေလို့မပြောပါဘူး British တွေပေါ့နော်ဒီက UK ရလူတွေကကိုရီးယားလိုအဲ့လိုမျိုးအာဏာရှင်တွေပါနဲ့သူတို့တွေ့ကြရအောင်အဲ့တော့သူတို့ကနားလည်မှုအရန်ပုတ်ခက်တယ်ကျွန်တော်တို့မနေရှင်းပြရတယ်အဲ့တော့သူတို့တွေတသက်လုံးကဘယ်သူလက်အောက်မှလည်းမကြဘူးဘယ်အာဏာရှင်အောက်မှလည်းမကြဘူးသူတို့ကအမြဲတသက်လုံးဒီမိုကရေစီနဲ့တကယ်ဒီမိုကရေစီမိခင်ကြီးလေအမေရိကန်နဲ့အင်္ဂလန် UK ဆိုတာဒီမိုကရေစီမိခင်ကြီးနဲ့ဖခင်ကြီးဖြစ်တော့သူတို့ကတိတ်နာမလဲအဲ့တော့တော်တော်လေးရှင်းပြရပါတယ်ကျွန်တော်တို့
ဆိုတော့ကိုတက္ကူကိုကျွန်တော်ဖြတ်မိလိုက်ချင်တာတော်တော်လေးရှင်းပြရတယ်ဆိုလို့သူတို့အာနာရှင်လက်အောက်လည်းမနေဘူးဆိုလို့တစ်ချိန်ကမြန်မာနိုင်ငံကအင်္ဂလိပ်ဂျွန်ဖြစ်ခဲ့ဘူးတယ်ဆိုတော့တီကောတီကြရေးတီးရလား
ပြီးပါတယ်ခင်ဗျဟိုအသက်ကြီးတဲ့လူတွေဆိုရင်သူတို့ကအရန်သူတို့မှာဟို strong ဟိုပေါ့နော် connection ရှိတော
့ connection ရှိ
လို့ဆိုသူတို့ရဲ့ဘိုးဘွားတွေဟုတ်ကဲ့ဘိုးဘွားတွေပမာပြီးမှတိုက်ပွဲကြတော့ညာရှိ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ကြတော့တော်တော်လေးပြည်တယ်ဒါပေမဲ့အခု generation အခုခေတ် generation ကတော့တော်တော်လေးရှင်းပြရတယ်အဓိကပို့ဆိုတာပေါ့နော်ကျွန်တော်တို့အင်္ဂလိပ်လိုကဘာမလို့ခေါ်တာဟိုမြန်မာလို့ခေါ်တာမဟုတ်တာအခုသတင်းတွေမှာမြန်မာလို့ပါလို့ရှိရင်သူတို့ဘာမနဲ့မြန်မာအတူပဲဆိုတာကိုပို့ဆရှင်းပြရအော
င်ဟုတ်ကဲ့ကိုရန်နိုင်ထွန်းကခုနကိုတက်ကူကူပြောထားတဲ့အထက်မှာလည်းပါတယ်ကိုရီးယားဆိုတာကတော့ဟာလာအာနာရှင်လက်အောက်မှာမြန်မာနိုင်ငံလိုပဲအချိန်ကြာကြီးနေကြအများကြီးတိုက်ခဲ့ကြရတယ်တေဆိုးမှုတွေလည်းနစ်နာမှုတွေလည်းအများကြီးရှိခဲ့တယ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံရဲ့ကိုရီးယားရဲ့ဆက်ဆံရေးကအင်တာနက်နှိစက်ပါတယ်ဟာစီးပွားရေးလုံခြုံဒေဝူရောဟွန်ဒေးရောဆိုတာပမာပြီးမှာကဘယ်လိုခေါ်မလဲနေ့စဉ်၃နေ့စဉ်လူတွေတိနေတဲ့တာမန်စကန်လုံးလေးပုံဖြစ်နေပြီလေဟိုလူတွေတဲမှာရှင်းနေတဲ့အမှတ်တရစိတ်တွေဖြစ်နေပြီကုမ္ပဏီအမှတ်တရစိတ်တွေဖြစ်နေပြီဆိုတော့ကိုရီးယားမှာကကိုရီးယားမြန်မာမဟုတ်တဲ့တခြားကိုရီးယားနိုင်ငံသားတွေရဲ့ထောက်ခံမှုကိုရဖို့ကပိုလွယ်သလားကိုရီးယားနိုင်ငံတို့သူတို့ရဲ့ထောက်ခံအားပေးမှုပမာဏဘယ်လိုရှိသလဲဗ
ျဟုတ်ကဲ့ကျွန်တော်တို့ညှော်မှန်းထားတဲ့အချိန်တွေထက်ကိုပိုပြီးတော့အားကောင်းတာကိုကျွန်တော်တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဆရာဆရာဒေါက်တာတက္ကသိုလ်ပြောခဲ့လို့ကိုရီးယားနိုင်ငံသူနိုင်ငံသားတွေကစစ်အာဏာရှင်တွေရဲ့လက်အောက်မှာသူတို့နေထိုင်ခဲ့ဘူးလို့ကြော်ဖြတ်ခဲ့ဘူး။စစ်အာဏာရှင်တွေရဲ့ဖိနှိပ်မှုကိုဒဏ်ကိုကောင်းခံစားခဲ့ဘူးလို့အဲ့တော့သူတို့ကမြန်မာပြည်သူပြည်သားတွေကိုကိုရင်းစားအခုမှစတင်ပြီးတော့အညွန့်တလူနဲ့ဖြစ်ခါစားဒီမိုကရေစီအညွန့်လေးကိုစစ်အာဏာသိမ်းပြီးတော့မတရားတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုဆွဲယူရက်လီခြင်းဆိုပြီးတော့ကျွန်တော်တို့ကိုကိုချင်းစာတရားအပြည့်နဲ့ရင်သွင်းစေတာမြစ်တာအပြည့်ဝနဲ့အင်တိုက်အားတိုက်အားပေးကူညီကြတယ်လူသားစားအလွာပြီးသီးပါပဲကိုရီးယားပြည်သူပြည်သားတွေလည်းပါတယ်အလုပ်သမားတွေလည်းပါတယ်ပြီးတော့သာသနာပြုနေတဲ့ခရစ်ယာန်ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေပုံတော်ကြီးတွေကအစပါလာကြတယ်ပေါ့ဗျာလူတန်းစားအလွာပြီးပြီးပုပ်ကိုအသီးသီးရဲ့အားပေးကူညီထောက်ခံမှုကိုကျွန်တော်ခံစားရတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ညမကြခင်ချိန်တွင်းမှာအဲနိုင်ငံရေးရရွေးကောက်ပွဲပြုလုပ်တဲ့အချိန်မှာဆိုလို့ရှိရင်ရွေးကောက်ပွဲကိုဝင်မဲ့ပုပ်ကိုတွေအကုန်လုံးကမြန်မာဒီမိုကရေစီကြီးတဲ့ကိုအားပေးကူညီထောက်ခံခြင်းတဲ့လူတွေကသူတို့တဲ့တော်မှာပြည်သူကိုရီးယားပြည်သူတွေရဲ့အားပေးမှုထောက်ခံမှုကိုပိုရနေတဲ့သဘောဖြစ်နေပါအဲ့တော့ကြမလို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်နိုင်ငံမှာရှိတဲ့ဒေသအနှံ့အပြားမှာဒီမှာနိုင်ငံကြီးအတွက်တပ်ပုံပြပွဲကစားပွဲအမှုပညာရေးရမှုရှာပွဲအဲ့လိုပွဲကြီးတွေကိုဒီပြည်နယ်ဝန်ကြီးတွေအားစပြုလုပ်တယ်လို့သို့တော်အမတ်ကြီးအားလုံးကလည်းအကုန်လုံးဒီဘက်ကိုအင်တက်အားတိုင်းနဲ့ပြုလုပ်တာကိုတွေ့ရပါတယ်အဲ့လိုပြုလုပ်နေကိုရီးယားပြည်သူတွေကပို့ပြီးတော့အားပေးလေထောက်ခံလေဖြစ်တယ်ဘယ်တော့တော့မှအားပေးမှုတွေရှိလဲဆိုလို့ရှိရင် copy site တွေမှာဆိုလို့ရှိရင် copy ခွက်တွေမှာအားစ save မြန်မာပြည်ကတင်ကြပါလို့အဲ့ဒါနောက်ပြီးတော့ဒီ mass space ပါဆိုလို့ရှိရင်ကိုဗစ်ကာလာဆိုတော့မြန်မာပြည်ကိုကယ်တင်ကြပါမြန်မာပြည်ပြောက်ဝိုင်းရံကြပါအစရှိတဲ့စာတန်းတွေကိုထိုးလာကြတယ်ကိုရီးယားအမှုပညာရှင်တွေကအစသူတို့ရဲ့ကိုရီးယားဘာရှင်နဲ့မြန်မာပြည်ကတချင်းတွေကိုဒီမူစီတချင်းတွေကိုပြန်ဆိုပြီးတော့အဲ့ဒါပွဲတွေလုပ်ပြီးတဲ့ဒီတချင်းတွေကို YouTube တွေမှာထုတ်လို့တင်ပြကြတယ်အဲ့လိုရှိအားပေးမှုကတော့ကျွန်တော်တို့တကယ်အင်တက်အားတဲ့အမခန်းစရာရရှိပါတယ
်ကိုရီးယားအမှုပညာဆိုလို့မြန်မာပြည်ကလည်းပဲများလူများကြီးလားကိုရီးယားဖရမာတွေကြည်ပြီးတော့ကိုရီးယားစကားတွေနဲ့ရင်းနှီးကိုရီးယားမင်းသားမင်းသမီးတွေနာမည်တွေဆိုရင်အလွတ်တောင်ရကြကလေးနာမည်တောင်တက်လို့နာမည်မျိုးတွေပေးကြဆိုတော့မြန်မာပြည်သက်ကလည်းပဲကိုရီးယားနုပညာရှင်တွေအယူမှုဖြစ်ကြသူတွေကအများကြီးရှိတာပေါ့ဗျာဆိုတော့ကိုရီးယားတို့လည်းလက်ပြပြောပါဦးစီးပွားရေးလုပ်ငန်းတွေဘက်ကရောဘယ်လိုနေလဲဘာလို့ဆိုတော့စီးပွားရေးလုပ်ငန်းတွေကတော့ဟိုစစ်တပ်နဲ့ပတ်သက်တာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေရဲ့အနေအထားကရောဘယ်လိုရှိလဲကိုရီးယားတို့
ဟုတ်ကဲ့လက်ရှိကိုရီးယားနိုင်ငံရဲ့မြန်မာနိုင်ငံထဲမှာရင်းနှီးနေတဲ့စီးပွားရေးလုပ်ငန်းတွေကရင်းနှီးပြုံနံပြီးသောလုပ်ငန်းတွေရှိလို့ရင်းနှီးပြုံနံဆဲလုပ်ငန်းတွေရှိဥပမာ ဒီကျွန်တော်တို့ဒလဘက်ကိုသွားတဲ့ဒီဟိုပင်လယ်မြေကူးတရာဆောက်လုပ်တဲ့လုပ်ငန်းတို့ပြီးတော့ညောင်နေပြည်ဘက်မှာကိုရီးယားစက်မှုဇုံတို့အဲ့ဒါတွေဆိုလို့ရှိရင်ရင်းနှီးမြှုပ်နှံဗီဇာလုပ်ငန်းတွေဖြစ်နေတယ်အဲ့တော့တို့မှလည်းအဖက်ဖက်ကနေသူဟိုစဉ်းစားရတာပေါ့ဗျာ
ပြီး
တော့ကိုရီးယားမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရင်းနှီးမြှုပ်နှံမှုကြီးကကိုရီးယားနိုင်ငံရဲ့စီးပွားရေးပေါ်မှာလည်းအများကြီးမူတည်
တယ်အ
ဲ့တော့ကြောင့်မလို့ကိုရီးယားဒီအင်ပြာတော်ကတော့တမနာကြီးကိုရိုင်ဝါဆာတရားဝင်ကြေညာလာတာကိုရီးယားစီးပွားရေးလုပ်ငန်းရှင်များအနေနဲ့လက်ရှိအခြေအနေမှာမြန်မာနိုင်ငံကိုတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေကိုစဉ်းစားချင့်ချိန်ပြီးတော့လုပ်ကြဖို့နောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရင်းနှီးမြှုပ်နှံမှုတွေစစ်အာဏာရှင်တွေကိုအကျိုးပြုစေတဲ့လုပ်ငန်းတွေကိုမလုပ်ကြဖို့နဲ့စစ်ရေးအရနဲ့တော်လည်းကောင်းဒီစစ်ဘက်ရေးရာပစ္စည်းတွေနဲ့ပတ်သက်ပြီးတော့လည်းကောင်းဆက်ဒီဆက်သွယ်မှုဆက်ဆံမှုတွေကိုတော့လုံးဝရပ်ဆိုင်းလိုက်တယ်ဆိုပြီးတော့ကိုရီးယားသမ္မတရဲ့အင်ပြာတော်ကနေပြီးတော့တရားဝင်ဩဂတ်စ်လ16ရက်နေ့က
ဟုတ်ကဲ့ဆိုတော့ကိုတက်ကူကိုလက်ရှိမှာကိုတက်ကူကိုတို့အဓိကဘာကိုဥတည်ပြီးတော့လုပ်နေပါလဲလေ
အဓိကကျွန်တော်လုပ်တာတော့ပေါ့နော် NUG အစိုးရအသေးမှပြုဖို့ပေါ့နံပါတ်1ဒီနံပါတ်2ကမြန်မာပြည်ရဲ့ Federal Democracy စနစ်ကြီးထူထောင်ဖို့အတွက်ကိုဝိုင်းဝန်းကူညီဖို့ပေါ့နော်အဲ့ဒါကိုအဓိကထားပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်စစ်ကောင်စီနဲ့ဘာမှဆက်ဆံမှုမလုပ်ဖို့စစ်ကောင်စီကိုအသေးမှမပြုဖို့အဲ့ဒါလည်းပါပါတယ်ကျွန်တော်တို့အဲ့တော့အပြင်နောက်တစ်ခုကကျွန်တော်တို့ဒီမှာအမြဲတမ်းကျွန်တော်တို့ဒီအနောက်နိုင်ငံတွေဆိုတာအမြဲတမ်းကျွန်တော်တို့နိုင်ငံကိုလူခွေနဲ့အမြဲတမ်းစောင့်ကြည့်နေတဲ့လူတွေဖြစ်နေတယ်ပြီးလို့ရှိရင်ဒီ UK ဆိုတာလည်းဒီဟိုမှာလည်းပါတယ် G7 မှာလည်းပါတယ်ဒီလုံခြုံရေးကောင်စီ၅နိုင်ငံမှာလည်းပါတယ်
ဟုတ်တယ
်ရှင်ဒီအကြီးဆုံးကတော့ဒီအားလုံးကမ္ဘာပေါ်မှာရှိတဲ့နိုင်ငံအားလုံးရဲ့မှာ UK ကတော့မြန်မာပြည်ကြောင့်အသိဆုံးပေါ့ဆိုတော့သူတို့ကိုယ်တိုင်အုပ်ချုပ်ခဲ့တာဖြစ်တဲ့အတွက်ပေါ့နော်မြန်မာပြည်ကလူမျိုးစုလူမျိုးစိတ်ပြဿနာတွေဘာတွေအကုန်သူတို့သိတယ်နော်အဲ့တော့နောက်ဆုံးအခုအရေးကြီးဆုံးတော့ရိုဟင်ဂျာကိစ္စပေါ့အဲ့ဒါတွေအများအားသူတို့က keep in touch ဖြစ်နေတယ်အဲ့တော့ကြတော့ပေါ့အဲ့ဒီအတွက်ကြောင့်သူတို့ကဟိုအစိုးရအနေနဲ့အကုန်သိတယ်အဲ့တော့ကျွန်တော်တအားရှင်းလင်းစရာမလိုတခါလေကြာတစ်ဖက်ကတော့ဟိုဘာရှိလဲဆိုလို့ရှိရင်သူတို့ကဒီခုနကကျွန်တော်ပြောခဲ့တယ်လို့ပဲသူကနိုင်ငံကိုအတိအမှတ်ပြုတာပါအစိုးရကိုအတိအမှတ်မပြုပါဘူးဆိုရင်မူလေလုတ်တဲ့ချိထားတဲ့အတွက်သူတို့တွေဒီအမြဲတမ်းလှဉ်တဲ့နှစ်ဖက်တော့နင်းကျင်နေတာပုံမှန်ရှိ
တယ်အဲ့တော့ကျွန်တော်ကိုတက်ကိုပြောတယ်လို့ပဲဗြိတိန်ဆိုတော့ကကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံနဲ့ဖြစ်တဲ့အခါကျတော့အခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့နေရာမှာလည်းရေးပါတဲ့နိုင်ငံတနိုင်ငံအဖြစ်သူကပါနေမှာပေါ့နော်အဖို့ဝင် credential company ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့သူကတွန်းအားပေးနိုင်တဲ့နိုင်ငံတစ်ခုအနေနဲ့ရှိနေတော့ဒီအချက်တွေကလည်းအရေးကြီးမယ်လို့ကျွန်တော်တို့ယူဆပါတယ်ဆိုတော့ကိုရင်နိုင်ငံတို့စီမှာရောကိုရင်နိုင်ငံအဓိကလက်ရှိမှာပေါ့နော်ဘာလို့ဥတည်ပြီးတော့လုပ်နေပါလဲ
အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်တို့ကိုရီးယားအစိုးရကိုကျွန်တော်တင်ပြတယ်ပြီးတော့ကျွန်တော်တို့အစိုးရရဲ့အယူအဆအစိုးရရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တင်ပြတယ်ပြီးတော့မြန်မာနိုင်ငံအတွင်းကိုအဲ့ဒါဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေမပြုလုပ်ဖို့ကိုကျွန်တော်တင်ပြတယ်ပြီးတော့ဒီကိုရီးယားနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ရဲ့အန်ဂျီအစိုးရကိုအသိမှတ်ပြုဖို့နဲ့အန်ဂျီအစိုးရနဲ့အတူစီးပွားရေးနိုင်ငံရေးလုပ်ငန်းစဉ်တွေကိုတူတကွပူးပေါင်းဆက်သွယ်ပြီးတော့လှုပ်ဆောင်မှုတွေတင်ပြပါတယ်အဲ့လိုတင်ပြတဲ့နေရာမှာလည်းကျွန်တော်တို့မှအများကြီးအားတက်မှုတွေရရှိခဲ့ပါတယ
်ဒီ
ကျွန်တော်တို့ဒီမြောင်းကြခင်ကပဲ UN ကိုတွားခဲ့တဲ့တရှိအနာရပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့မစ္စတာဆွန်ဂီဆိုလို့ရှိရင်ကျွန်တော်တမန်ကြီးဦးကျော်မုံထွန်းနဲ့တော့မှခေါ်တွေ့ပြီးတော့စကားပြောတဲ့အခြေအနေတွေကိုဖြစ်ခဲ့ပါတယ်သူတို့ကလည်းပြောတယ်ကိုရီးယားကိုလုံးဝစိတ်ချပါဒုံးဘွားတွေဘာမှမပြုပါနဲ့ပေါ့လေသူတို့ဘက်ကနေပြီးတော့တက်နိုင်တဲ့ဘက်ကနေပြီးတော့မြန်မာပြည်အတွက်ကိုကူညီဖို့
အ
ားပေးထောက်ခံဖို့အသင့်ရှိတယ်လို့ပြောကြားထားတာကိုကျွန်တော်တို့သိရှိရပါတယ်
ဟုတ်ကဲ့ပါဆိုတော့ဒီလိုလှုပ်ဆောင်တဲ့နေရာမှာအဆဆရရာအဆင်ပြေချောမွေးနေမယ်လို့တော့ကျွန်တော်တို့ပြောလို့မရဘူးပေါ့နော်အဲခက်ခဲလေးတွေဟန်တာလေးတွေဒါစီလေးတွေလည်းရှိမှာပဲဆိုတော့ဒေါက်တာတက်ကူကူလို့စီမှာဘယ်လိုခက်ခဲတွေများကြုံရတာရှိပါသလဲဗျာ
အခုအကြီးကတော့ခုနကကျွန်တော်ပြောရတဲ့အတိုင်းပဲပေါ့သူတို့ကအဲ့လိုမျိုး diplomacy ကိုကြည့်တဲ့အတွက်ဟိုဘက်ကလည်းသူကတန်တမာကိုအခုဆိုဥပမာဖြစ်ဆိုဒီမှာမျိုးပေါ့တန်တမာကြီးအစ်တရောက်လာတယ်အဲ့ဒါ
ဟုတ်ကဲ့
အဲ့ဒါမျိုးရှိတယ်ပေါ့ဟိုလည်းတန်တမာအစ်တကိုရယ်ပေါ့အဲ့ဒါကို European Union ကအဲ့ဒါဆိုအကြီးအကျယ်ကောက်ရတယ်လေဟိုသူတို့ဘယ်လိုလုပ်တာလဲပေါ့ UK ဆိုရဒီလိုမျိုးကိစ္စဒါပေမဲ့ UK ဆိုရ always defend ဘယ်လိုလုပ်လဲဆိုတော့ငါနိုင်ငံကိုပူဇော်ပြုတာသူတို့ရဲ့တန်တမာကြီးကိုဟိုနေပြီးတော့သွားပြီးတော့ခံရတော့မပေးပါဘူးလို့ပြောလို့အဲ့လိုမျိုးအထိပါသူတို့
နိုင်ငံတမိုင်ကြီးအလှည့်ပတ်လို့ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့နောက်တစ်ခုကကျွန်တော်တို့အဓိကအရန်ဒီမှာဒုက္ခရောက်တာကျွန်တော်တို့ပြည်သူလူထုကဒီ UK မှာရှိတဲ့ပြည်သူလူထုကနားလေနင်တို့ဒီလိုမျိုးပေါ့နော်မရတဲ့ဟာကိုဒီကောင်နေရတဲ့ death ဖြစ်နေရတော့ death ဖြစ်နေတဲ့လူတွေနဲ့ဆက်စကားမပြောနဲ့တော့လောက်ဆရာရှိတာလောက်ကြတော့တမရာကြီးမင်းကုန်းနဲ့ပတ်သက်ပြီးတော့ဂျာကြီးတမရာကြီးမင်းကုန်းနဲ့ပတ်သက်ပြီး ပြည်သူလူတော်များများအဲ့တိုင်းပဲဘာလို့လဲဆို international community ကနင်တို့ကူမမကူတာနင်တို့ဘက်သူပဲလောက်ရတော့မယ်တဲ့ဒါ protect လုပ်တာသူတို့နာဒါပေမဲ့ဟိုကကြောက်နိုင်ငံရေးသမားတွေကြောက်နိုင်ငံရေးဆန်ဆာပေါ့ပြောကျွန်တော်တို့အဲ့ဒါဟိုကဟို grill လောက်တာပေါ့ကင်တာကျွန်တော်တို့ကင်ဘာလို့အဲ့လိုလောက်ရတာလဲအဲဘာလို့ peace တော့မလောက်ရတာနိုင်ငံအဲ့အဲ့ကိစ္စတွေကနည်းနည်းလေးအခက်အခဲရှိတယ်အဲ့တော့ကျွန်တော်တို့လည်းအဲ့ဒါတွေတစ်ချိန်လုံးရှင်းပြရမယ်ကျွန်တော်တို့ကတိုက်တာမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေကာကွယ်တာပါတော့ကာကွယ်တဲ့အနေနဲ့လောက်တာနိုင်ငံတကာမကာကွယ်ဘူးငါတို့ကကာကွယ်ရတာပါဆိုတော့အမြဲတမ်းကျွန်တော်တို့ခက်ခါကလေးလေးပြောပ
ါဟုတ်ကဲ့ကိုရရင်တို့စီမာရောအခုဒေါက်တာတက်ကူကူတို့စီမာဂျုံသွားတယ်လို့အခြေအနေမျိုးရှိလားအဲ့လိုမျိုးမေခွန်းမေခံရတာဘာလို့ဒီလိုလုပ်တယ်လဲဘာလို့ဟိုလိုမလုပ်တယ်လဲဆိုတာမျိုးအပြင်တခြားရောဘာခက်ခဲတွေရှိသေးလဲ
ကျွန်တော်တို့ဘက်ကတော့တခြားနိုင်ငံတွေတက်ဆိုင်နည်းနည်းကုသိုလ်ကံကောင်းတယ်လို့ပြောရပါလိမ့်မယ်ကျွန်တော်တို့ဒီရမကြခင်ချင်းကပဲကျွန်တော်တို့ရဲ့တမနာကြီးကိုလည်းကျင်ညာသွားတဲ့ခုခံတွန်းလှန်တဲ့ကိစ္စဆိုလို့ရှိရင်ကိုရီးယားပြည်သူပြည်သားတွေကိုရီးယားအစိုးရတွေကဒီလိုကိစ္စမျိုးကိုရုံးကလေးကလုံးအောင်မင်းတို့နောက်တော့ကြာနေပြီအဲ့လိုစကားတွေပြောတဲ့အတွက်ကျွန်တော်တို့ကဘာပဲပြောအချင်းနဲ့အချက်တွေမရောက်ဘူးပေါ့ဗျာအဲ့လိုချင်းနေရှိပါတယ်နောက်တစ်ခုကတော့ဒီတိုင်းရေးသမားကိန်းဆိုင်ရာကိစ္စရပ်တွေမှာတော့ကိုရီးယားအစိုးရအနေနဲ့လည်းမြန်မာပြည်သူတက်ရှိပုဂ္ဂိုလ်တွေနဲ့သူတို့ရှင်လဲလျှောက်စွာပြားလဲဆွဲတာဟိုတဲ့ပုံစံမျိုးတော့သူတို့ကျင့်သုံးနေတာတော့ကျွန်တော်တို့သိရပါတယ်ဒါတော့လည်းကျွန်တော်တို့ကတော့အင်တိုင်းအတိုင်းကျွန်တော်ပြောရတာပေါ့ဒီနေတဲ့တို့အဲ့လိုချင်းရှိပါတယ်ဆို
တော့ជីជីမာမာအခက်အခဲမရှိဘူးလို့ပြောနိုင်သလားကိုရ
ရဟုတ်ကဲ့လက်ရှိအချိန်မှာကျွန်တော်တို့မှာជីជីမာမာအခက်အခဲတွေဆုံးပြရကျွန်တော်တွေ့ရပါကျွန်တော်ရုံးကဆောက်လုပ်မယ်ဆိုတော့လည်းကျွန်တော်ရုံးကဖွင့်နေမယ်ဆိုရဲအကြောင်းကြားတယ်သူတို့လူလာပဲရုံးကဖွင့်ပါလုပ်ပါကျွန်တော်ရုံးဖွင့်ပြီးဖွင့်စည်းရဲဆိုတော့လည်းကိုရရဆိုတော့ကျွန်တော်တင်ပြတယ်သူတို့ဝမ်ပန်တရာကျူဆိုတယ်ကျွန်တော်ဒီလာမယ့်ဆယ်လာပိုင်းနှီးနေကြရင်ကျွန်တော်ရုံးကဖွင့်ပွဲကိုကျွန်တော်တရားဝင်ကျွန်တော်လုပ်ပါကိုရရအာနာပဲဖွင့်စည်းလေးတော်တော်မတ်တွေကျွန်တော်ဖိတ်ကြားထားပါတယ်သူတို့ကိုယ်တိုင်လည်းတက်ရောက်မယ်ဆိုကျွန်တော်တို့စီကို
ဟုတ်ကဲ့ပါတော်တော်တက်ကူကူကိုရင်နိုင်ထွန်းအချိန်ပေးပြီးတော့နေမြတ်ချက်တွေကိုဆွေးနွေးဖြေကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမ်းမာစွာနဲ့လူရပန်းတိုင်ရောက်နိုင်ကြပါစီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်းအခုလိုဖြေကြားခွင့်ကြားတဲ့အတွက်ဒီ UI ကိုအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်ဒီအနေနဲ့ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message ကနေတဆင့်ဆက်သွယ်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်မဆုမြတ်မုံပြောပြပေးပါရှင်။
American ဆိုရလုပ်ငန်းတချို့ရပ်ဆိုင်းပြရမယ့်အခြေအနေနဲ့အစိုးရပေးစရာရှိတဲ့ငွေချေးတွေမပေးနိုင်တော့မယ့်အခြေအနေမရအောင်ရှောင်ရှားနိုင်ရေးအထက်လွှတ်တော်မှာတင်းနှံနေကသဘောတူညီမှုမရခဲ့ပါဘူး။ဥပဒေမူကြမ်းတွေကို Republican အမတ်တွေကန့်ကွက်မဲ့ပေးခဲ့ကြတဲ့အတွက်အောက်တိုဘာ1ရက်မှာဆက်ပြီးတော့အစိုးရလုပ်ငန်းတွေလက်ပတ်နိုင်ရေးနဲ့အစိုးရငွေချေးယူသုံးစွဲနိုင်တဲ့ပမာဏတိုးမြင့်နိုင်ရေးအတွက်ဒီမိုကရက်အမတ်တွေဘက်ကနှီးလန့်ရှာနေကြပါတယ်။တကယ်လို့အစိုးရကငွေချေးယူသုံးစွဲနိုင်တဲ့ပမာဏကိုမတိုးနိုင်ဘူးဆိုရင်တော့အောက်တိုဘာလကုန်နဲ့နိုဝင်ဘာလဇန်ပိုင်းလောက်မှာပေးစရာရှိတဲ့အချွေးတွေမဆက်နိုင်တော့တဲ့အခြေအနေကိုရောက်သွားမှာဖြစ်ပါတယ်။နှစ်ပေါင်း20ကြာတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်တပ်တွေအာဖဂန်နစ္စတန်နိုင်ငံကနေအဆုံးသတ်ရုပ်သိမ်းခဲ့တာနဲ့ပတ်သက်ပြီးတော့ထိတ်တန့်တာဝန်ရှိသူတွေဟာအမေရိကန်အောက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များရေးရာကော်မတီရှေ့မှောက်မှာအမေးမြန်းခံရမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီး Lloyd Austin ပူတွဲစီဦးစီးချုပ်များဥက္ကဋ္ဌ Mark Milley နဲ့အရှေ့လယ်ပိုင်းဗဟိုနဲ့တောင်အာရှဒေသဆိုင်ရာကုတ်ကဲရည်မှုဗိုလ်ချုပ်ကြီး Kenneth McGanji တို့ကအာဖဂန်နစ္စတန်မှာနောက်ဆုံးဖြစ်ပျက်ဖို့အုံတွေကိုရှင်းပြရမှာဖြစ်တယ်လို့အကြံဖက်ဝါဒတံပြန်ဆန့်ကျင်ရေးအနာဂတ်စီမံကိန်းတွေကိုလည်းပုံထူးနေမှာဖြေကြရမှာဖြစ်ပါတယ်။အရှေ့အာရှနဲ့ Pacific ဒေသမှာ COVID ကရောဂါကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးပြန်လည်ဦးမော်လာနိုင်ရေးဟာကူးစက်မြန် Delta COVID ရောဂါပိုးကြောင့်ထိခိုက်နေပြီးတော့အချို့တင်မြန်နိုင်တဲ့အနာဂတ်မှာအခြေအနေကောင်းလာဖို့မြင်သေးဘူးလို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။စီးပွားရေးအထိခိုက်ဆုံးလို့ကမ္ဘာ့ဘဏ်ကပြောတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးပမာဏဟာ18ရာခိုင်နှုန်းကျုံသွားမယ်လို့ခန့်မှန်းပါတယ်။အရှေ့အာရှနဲ့ Pacific ဒေသတွေမှာမြန်မာနိုင်ငံကအလုံးလက်မဲ့အများဆုံးဖြစ်လာတာတွေ့ရမှာဖြစ်ပြီးတော့မြန်မာနိုင်ငံမှာဆင်းရဲနွမ်းပါးသူတွေပိုများလာလိမ့်မယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်ရှင်။
စက်တင်ဘာလ28ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel K နဲ့ Nashwan Khalil တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်
This program has come to you from the Voice of America.